Welcome to the Voice of America in Burmese.
Mingla mne kemashi. American Piranzu Muro, Washington DC Gani, Natasagagun, Dizamala, and Sakonia, the Ningunim Nepe, Vue season with Satin Nivavi, Nine Dumita, Nasali, Tonsan in Liza Rugani, Taya Panyunas in Namarisha. Timakwanuva, Kumanakin season with Dow and Yuba Mission.
Mingla Bashan, Chamaga Kimutapa, Dominican, the Ningu Manana Chan at Dujinya Bimaba, Syria Muro, Damascus Naga, Town at Chile, Gia, son of Dugo, Pay Bibu, Gula, a season ha, a dike and the Bungons on this Samuja, now Ninibari, Irat Marat, Irat Tapori ha, IS Street, Taintari, Ramadi Upian, be Taint by Nemo, Josani Muma, Aumimu to Chogo, Dunyabari. The morning I got Miaopai Pagamara, Christmas night, Mizabon Pio Jared Dre, Yemese Jow Shadu, Nazela, Kudi, Piao Song Nizeva, Dilu Tujar at the Rinley Jam of Maconi.
Gamavish, a communicate Naziam at Drain Water Bogaro, the Guna Pio Dodalue, just saying look at the Kuga, Gomniga, Sumpi, Mizabon Pio Jared Dre, Yemese Jow Shadu, Dure, Mipigara, and Patalu, Akulo Jada Yamava.
Gomniga, Sumpi Mizari, Ginny Boma.
ဒီမချေချောက်ရှာဖွေတဲ့လူကြီးအဲ့ပုံမှာတက်ရှာနေကြတဲ့အချိန်မှာမြေပြူတာလေးကိုရိုင်းတွားရောက်သတင်းယူခဲ့တဲ့အလွတ်တန်းသတင်းတောက်တူရဲ့ပြောပြချက်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့ဦးအောင်ခင်းရဲ့မြန်မာရေးတုံသက်ချက်တို့ကိုနားဆင်ကြရဖို့လဲရှိပါသေးတယ်အဆီဇင်နောက်ပိုင်းမှာတော့စနေနေ့ညက
ဂျီဟတ်တိုက်ခိုက်ရေးတပ်သားတွေကိုဖယ်ခိုင်းဖို့ကုလသမဂ္ဂရဲ့ဂျောင်းဝင်ဆောင်ရွက်ပေးနေတဲ့အစီအစဉ်ဟာဒီစစ်သွေးကြော်ရင်အန်ရကင်းနဲ့လမ်းရောင်အောင်အာမခံပေးနေတဲ့သူတို့ရဲ့ခေါင်းဆောင်တောက်ကြနေကတေဆုံးသွားတဲ့အတွက်အနောက်ဆက်ဖြစ်စင်မယ်လို့ဆီးရီးယားအရေးဆောင်ကြီးနေသူတွေနဲ့လုံခြုံရေးသတင်းရပ်ကွက်တွေကပြောပါတယ်ဒမတ်စကတ်တောင်ဘက်ကIS အစွန်ရောက်တွင်နဲ့သူတ ဇာရန်အလုတေဆုံးခဲ့တဲ့နောက်ပိုင်းနိုင်အတော်ကြာပဲနှောင့်နှေးမှုတွေဖြစ်နေတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်စောင့်ကြည့်ဖွဲ့ကပြောပါတယ်။စစ်သွေးကြွတွေဒမတ်စကတ်ကနေ IS အဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့ရက်ကာမြို့ကိုဘေးရန်ရဲ့ကင်းကင်းနဲ့ရွှေ့ပြောင်းနိုင်ဖို့အတွက်အလုကပြင်ဆင်နေတာဖြစ်ကြောင်းစောင့်ကြည့်သူတွေကပြောပါတယ်။ဒါဟာဆီးရီးယားကိုဆွဆွဝါဝါယိုယွင်းပျက်စီးစေတဲ့၅နှစ်ကြာပြည်ရင်းဆက်ဆုံးသက်စေဖို့အတွက်ရည်ရွယ်တဲ့ကုလသမဂ္ဂရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဆီးရီးယားသမ္မတဘက်ရှာအယ်အဆက်စစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတယ်လို့သတင်းတွေထွက်နေပေမဲ့အလုရှ်တေဆုံးအောင်မှုအသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးစနေနေ့အထိတည်တည်ကြွကြွမသိရသေးပါဘူး။အခုလိုစစ်သွေးကြော်တွေကိုဘေးလွရာရွှေ့ပြောင်းမယ်အစီအစဉ်ဟာအဆက်ဆွေးရနဲ့ IS လို့ကိုကိုကိုကြေညာထားတဲ့အဖွဲ့တို့ကြားရရှိတဲ့ပထမဆုံးသဘောတူညီချက်ဖြစ်ပြီးဒီရွှေ့ပြောင်းမှုကိုနောက်ပိုင်းမှာလုပ်ဖို့ရှိမရှိစနေနေ့နောက်ပိုင်းအထိတည်တည်ကြွကြွမသိရသေးပါဘူး။ကုလသမဂ္ဂကလည်းနောက်ဆုံးချိန်တွေနဲ့ပတ်သက်ပြီးလူသိရှင်ကြားထုတ်မပြောသေးပါဘူး။ဆီးရီးယားမှာ2011ခုနှစ်ကစတင်တဲ့ပြည်ရင်းစစ်ကြောင်းလူပေါင်း2,000ခွဲကျော်သေဆုံးသွားတယ်လို့ပြည်ရင်းကနေထွက်ပြေးခဲ့ရတဲ့နိုင်ငံသားပေါင်းက4,000ကျော်ရှိနေတာပါ။အ
ီရတ်နိုင်ငံမှာလွန်ခဲ့တဲ့9လလောက်က IS စစ်သွေးကြွတွေထံလက်လွတ်ဆုံးရှုံးခဲ့ရတဲ့ရာမာဒီမျိုးကအစိုးရရုံးဝင်းတစ်ခုကိုပြန်လည်သိမ်းပိုက်နိုင်ဖို့တပတ်လုံးထိုးစစ်ဆင်နေတဲ့အီရတ်တပ်တွေဟာအခုခါမျိုးရဲ့အချက်ချာကြတဲ့အတွင်းပိုင်းထိရောက်ရှိနေပြီဖြစ်တဲ့အကြောင်းအီရတ်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။အစိုးရရုံးဝင်းကိုသိမ်းပိုက်နိုင်မယ်ဆိုရင်တော့အမ်ဘာပြည်နယ်ရဲ့မြို့တော်အချက်ချာကြတဲ့ရာမာဒီကိုစစ်တပ်ကပြန်လည်ထိန်းချုပ်ပြီးတော့အင်အားချိန်ခွင်ရှာပြောင်းသွားနိုင်ပါတယ်။ဒါပေမဲ့လည်းဒီနယ်မြေတစ်ဝိုက်မှာမြေမြုံမိုင်းတွေလည်းရှိနေတာပါ။တချို့ဘုံတွေကိုတော့လေကြောင်းစစ်ကူနဲ့ဖောက်ခွဲပြီးစစ်တပ်ကမြေပြင်မှာခြေကုပ်ရအောင်လုပ်နိုင်ခဲ့တယ်လို့လည်းအီရတ်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကစနေနေ့မှာပြောဆိုခဲ့ပါတယ်။အခုဆိုရင်အီရတ်တပ်ဖွဲ့တွေဟာအစိုးရရုံးဝင်းနဲ့မီတာရာခနန်းလောက်အကွာအထိရောက်နေပြီလို့လည်းပြောပါရယ်။ရာမာဒီမြို့ထဲမှာအင်အား100ကျော်လောက်ရှိလိမ့်မယ်လို့ယူဆထားတဲ့အစွန်းရောက်စစ်သွေးကြွတွေကိုမြို့ကနေမောင်းထုတ်နိုင်ဖို့အတွက်အချိန်ဘယ်လောက်ကြာနိုင်တယ်လဲဆိုတာကိုတော့သူကပြောဆိုဖို့ညှင်းဆန်ခဲ့ပါရယ်
။ဂျေရုရှလင်မှာပါလက်စတိုင်းသားတူဟာရဲတွေကမှတ်ပုံတင်ပြဖို့တောင်းခဲ့တဲ့နောက်ပိုင်းဓားနဲ့တိုက်ခိုက်ဖို့စူးစမ်းခဲ့တယ်ဆိုတဲ့ဆွဆွဲမှုနဲ့ရဲတွေကပြစ်တက်တာခံရပြီးတေဆုံးသွားပါရယ်။ အဲ့ဒီလူဟာစနေနေ့ကဂျေရုရှလင်မြို့ဟောင်းအပြင်ဘက်မှာဂျူးဖျားဖူးဇုံတွဲတွဲကိုနောက်ရောက်ခံလိုက်နေတာတွေ့ရတဲ့အတွက်ရက်ခိုင်းပြီးစစ်ဆေးခဲ့တာလို့ရက်တက်ခွဲ့ဖွဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။တောက်ကြန်နေ့ကစပြီးချင်းသူဟာအစ္စရေးလုံခြုံရေးရဲတွေလက်ချက်နဲ့တေဆုံးခဲ့ရတဲ့၃ယောက်မြောက်ပါလက်စတိုင်းဖြစ်ပါတယ်။တောက်ကြန်နေ့ကတော့အနောက်ဘက်ကန်ဒေသမှာအမျိုးသမီးတူကအစ္စရေးစစ်သားတွေကိုကားနဲ့ဝင်ပြီးတိုက်ဖို့ကြိုးစားခဲ့တာကြောင့်ပြစ်တက်ခဲ့ရတယ်လို့ရဲကပြောပါတယ်။အစ္စရေးတွေတော့တယောက်မှဒဏ်ရာမရခဲ့ပါဘူး။နောက်ဖြစ်ရတစ်ခုကတော့နေဇာစီယိုနာမှာပါလက်စတိုင်းသားတူကိုအစ္စရေးရဲတပ်ဖွဲ့ဝင်တွေကရန်ဖြင်းပြစ်တက်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။စက်တင်ဘာလလယ်လောက်ကစပြီးပါလက်စတိုင်းသားတွေကအစ္စရေးစစ်သားတွေနဲ့အရဲသားတွေကိုတနက်နဲ့ပြစ်ခတ်တာ၊ဓားနဲ့ထိုးတာ၊မော်တော်ယာဉ်တွေနဲ့ဝင်ရောက်တိုက်ခိုက်တာတွေအချင်းချင်းဖြစ်ပွားခဲ့ပြီးအစ္စရေးအယောက်20သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းသားကတော့126ယောက်သေဆုံးခဲ့ရတာပါ။
ဆာဗီးယားနိုင်ငံမှာအာဏာအလွဲသုံးစားလုပ်မှုနဲ့ငွေမဲခွာချမှုအပါအဝင်အကျင့်ပျက်ချစားမှုဆွဲချက်တွေနဲ့အတိုက်ခံနိုင်ငံရေးပါတီဝင်အများစုအပါအဝင်လက်ရှိအစိုးရထိတ်တန့်ရရှိတွေနဲ့အရင်ကတာဝန်ယူခဲ့ဘူးသူတွေကိုဖမ်းဆီးလိုက်ပါတယ်။ဆာဗီးယားပြည်ထောင်စုဝန်ကြီးနီဘိုဆာစတီဖာနိုဗစ်ကတော့ဖမ်းဆီးခံထားရသူတွေဟာအစိုးရအတွက်အမေရိကန်ဒေါ်လာတန်း100ကျော်ဘူးလောက်ဆုံးရှုံးခဲ့ရတဲ့ဗဏ္ဍာရေးဆိုင်ရာရာဇဝတ်မှုနဲ့အကျင့်ပျက်ချစားမှုအမှုပေါင်း20လောက်နဲ့ဆွဆွဲခံထားရတယ်လို့ဘဲဂရိတ်မြို့မှာစနေနေ့တုန်းကသတင်းတောက်တွေကိုပြောဆိုသွားပါတယ်။ဗဏ္ဍာရေးဆိုင်ရာရာဇဝတ်မှုနဲ့အကျင့်ပျက်ချစားမှုတွေအထူးသဖြင့်အစိုးရဌာနတွေမှာတားဆီးဖို့အတွက်အခုလိုအရေးယူတာဖြစ်ပြီးတော့2004ခုနှစ်ကနေဒီကနေ့အထိငွေမဲခွာချမှုအလွဲသုံးစားလုပ်မှုအထောက်ထားတွေအတုလုပ်မှုနဲ့စာရွက်စာတမ်းအတုတွေအတွက်ထောက်ခံစာတွေထုတ်ပေးမှုအာဏာအလွဲသုံးစားလုပ်မှုလက်စားမှုနဲ့ပြည်သူပိုင်ငွေအလွဲသုံးစားပြုမှုလိုဗဏ္ဍာရေးဆိုင်ရာရာဇဝတ်မှုတွေကိုကျူးလွန်ခဲ့ကြောင်းယုံကြည်လောက်တဲ့တန်တရားတွေရှိတာကြောင့်ဖမ်းဆီးလိုက်သူတွေအပေါ်ရာဇဝတ်ကြောင်းနဲ့အရေးယူခဲ့တာလို့လဲဆာဗီးယားပြည်ထောင်စုဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပြင်နောက်ထပ်မတင်ငါသူ9ယောက်ကိုလည်းရဲကလိုက်လံဖမ်းဆီးနေပြီး39ယောက်ကိုလည်းစုံစမ်းစစ်ဆေးနေတယ်လို့သူကပြောဆိုခဲ့ပါတယ်။အခုဖမ်းဆီးခံခဲ့ရတဲ့ထိတ်တန့်အရာရှိတွေရဲ့နာမည်တွေသူတို့ကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့ရာဇဝတ်မှုတွေအပါအဝင်အသေးစိတ်အစီရင်ခံစာတစ်စောင်ကိုလည်းဆာဗီးယားပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့လတုန်းကလူပေါင်းတရားကျော်သေဆုံးခဲ့တဲ့ကချင်ပြည်နယ်ဖားကံမြို့နယ်မှာတောက်ကြနေကမြေစာပုံထပ်ပြီးပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူပေါင်း50ကျော်မြေစာပုံနဲ့ပျောက်ဆုံးနေပါတယ်။ဒီပျောက်ဆုံးနေသူတွေကိုအခုထိရှာဖွေနေဆဲပါ။ဒီဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ညနေ3နာရီခွဲမှာဥရုချောင်းရဲ့အနောက်ဘက်ကဖားကံမြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုမတ်မုံကျေးရွာတောင်ဘက်ကကျောက်စိမ့်တူဖော်ရေးကုမ္ပဏီတွေမြေစာသွင်းတဲ့နေရာမှာမြန်မာတကောင်ကုမ္ပဏီရဲ့မြေစာပုံပြိုကျခဲ့တာပါဒီမြေစာပုံကအရင်114ဦးသေဆုံးခဲ့တဲ့တစ်သုံးလုံးမြေစာပုံနဲ့ကပ်ရဲ့မြေစာပုံဖြစ်ပါတယ်ဒါဒီမြေစာပုံဟာကြီးမားပြီးမတ်ဆောက်တဲ့အတွက်ရှာဖွေသူတွေအတွက်ခက်ခဲတယ်လို့နေရာကချင်းမြောင်းတော်မှာဆက်ရအောင်ရှာဖွေနိုင်တဲ့အနေအထားလည်းမရှိပါဘူးအခုတည်းတော့မြေစာပုံကပြိနေသူတွေရဲ့အခြေအနေတွေမသိရသေးပါဘူးနိုဝင်ဘာလတုန်းကပြိုကျမှုမှာလူပေါင်း100ကျော်သေဆုံးခဲ့ပြီးတဲ့နောက်ဒီဇင်ဘာလထဲမှာထပ်ပြီးမြေစာပုံပြိုကျတာဟာအခုတခါပါဆို3ချိန်မြောက်ဖြစ်ပါတယ်တတ်တူရင်ဝန်ကြီးဌာနစင်းတွေအရဖားကံအနီးတစ်ဝိုက်ကျောက်စင်းတူဖော်ရေးလုပ်ငန်းက100လောက်ရှိတာပါဖားကံမြေပြုံမှုခဏခဏဖြစ်ပွားနေမှုအတွက်လွှတ်တော်မှာတင်သွင်းဆွေးနွေးမှုတွေရှိတယ်လို့လွှတ်တော်ဥက္ကဋ္ဌကလည်းဒီကိစ္စအမြန်ဆုံဆန်းဖို့အတွက်သမရယုံကိုတင်ပြမှုတွေရှိခဲ့ပေမဲ့အခုထိတော့တူဖော်နေသူတွေအန်ရယ်ကင်းရေးအတွက်ထိထိရောက်ရောက်ကန့်သတ်မှုတွေမလုပ်နိုင်သေးပါဘူး2014ခုနှစ်ကမြန်မာနိုင်ငံကျောက်စင်းထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ37ဘီလီယံထိရှိတယ်လို့သဘောဝတင်ယာစာတရတဲ့ဝင်ငွေအလွဲသုံးစားမှုကြောင့်လှိလာတဲ့ Global Witness အဖွဲ့ထုတ်ပြန်ခဲ့ပြီးဒေတာကန်တွေအတွက်တော့အသိအကျိုးမခံစားရဘူးလို့ပြောပါတယ
်ခရစ်စမတ်ကာလမှာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကခရစ်ယာန်ရွာတွေကိုမွတ်စလင်သဘုံတွေရဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ14ယောက်သေဆုံးသွားခဲ့ပါတယ်တေဆုံးသူတွေထဲမှာတော့ BIFF လို့ခေါ်တဲ့ဘန်ဆာမိုရိုအစ္စလမ်လွတ်မြောက်ရေးတိုက်ပွဲဝင်သူများအဖွဲ့ကသဘုံတွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့ခရစ်စတန်ယွာသား၉ဦးပါဝင်တယ်လို့ခရစ်စမတ်အကြိုဖြစ်တဲ့ကြာသပတေးနေ့နဲ့ခရစ်စမတ်နေ့ဖြစ်တဲ့တောက်ကြနေ့မှာအစိုးရတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့တဲ့သဘုံ၅ဦးထက်မနည်းပါဝင်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကစနေနေ့မှာပြောဆိုခဲ့ပါတယ်တိုက်ခိုက်မှုတွေဟာမင်ဒါနာအိုကျွန်းက ခရိုင်သုံးခုမှာဖြစ်ပွားခဲ့တာလို့လည်းဒေတာကန်စစ်ဘက်ဆိုင်ရာပြောခွင့်ရအမျိုးသမီးဘိုကြီးဂျုံပီတန်ကလေးကပြောပါရယ်။နှစ်ရက်အတွင်းဖြစ်ခဲ့တဲ့တိုက်ခိုက်မှု၈ခုထက်မနည်းမှာခန့်မှန်းခြေတပုံ200လောက်ပါဝင်ခဲ့ပါရယ်။ BIFF အဖွဲ့ဟာအရဲသားတွေနဲ့အစိုးရတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ဖို့စီစဉ်နေကြောင်းကြိုတင်သိရှိထားတာကြောင့်ခရစ်စမတ်မတိုင်ခင်ကလေးကသတိပေးချက်တွေတိုးမြင့်ထားတယ်လို့လည်းစစ်ဘက်ပြောခွင့်ရသူကဆိုပါရယ်။ဒီအတွက်ရွာတွေကိုတိုက်ခိုက်မှုတွေနဲ့ဒီထက်မကတေကျေထိခိုက်မဲ့အခြေအနေတွေကိုဟန်တားနိုင်ခဲ့တယ်လို့လည်းပြောဆိုခဲ့ပါရယ်။လူဦးရေတန်း20ကျော်ရှိတဲ့မင်ဒါနာအိုကျွန်းဟာဖိလစ်ပိုင်နိုင်ငံမှာမွတ်စလင်လူဦးရေအများစုနေထိုင်တဲ့တခုတည်းသောနယ်မြေလေးဖြစ်ပါရယ်။ဗင်ဆာမိုရိုအဖွဲ့ဟာ2011ခုနှစ်မှာဖိလစ်ပိုင်နိုင်ငံကအဓိကမွတ်စလင်သဘုံအဖွဲ့ကနေခွဲထွက်ခဲ့ပြီးတော့ကက်သလစ်ခရစ်ယာန်ဘာသာအဓိကကိုးကွယ်တဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒေသကိုအစ္စလာမ်နိုင်ငံထူထောင်ဖို့တိုက်ပွဲဝင်မဲ့အကြောင်းကြေညာခဲ့ပြီးအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အစီအစဉ်မှန်သမျှကိုလည်းပယ်ချထားခဲ့ပါတယ်။အတိုက်ခံခေါင်းဆောင်တွေကတော့နိုင်ငံရေးရည်ရွယ်ချက်နဲ့အခုလိုဖမ်းဆီးတာလို့ပြောဆိုခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကဗလီဝကျောင်းတစ်ခုမှာတောက်ကြံတဲ့ဝတ်ပြုဆူတောင်းပွဲကျင်းပနေတော့အသေးကံဘုံခွက်သူလို့တန်မြတ်ရှိသူတို့ကဘုံဖောက်ခွဲခဲ့တဲ့အတွက်ဖောက်ခွဲသူတေဆုံးပြီးအနာကဒါဇင်နဲ့ချီတဲ့ဝတ်ပြုဆူတောင်းသူတွေဒဏ်ရာရခဲ့ပါတယ်။ဝတ်ပြုဆူတောင်းပွဲစတင်ပြီးခဏကြာမှကျဲလောင်းတဲ့ပောက်ကွဲတံကြားခဲ့ပြီးပဝန်းကျင်မှာငိုယူတန်းတွေနဲ့အတူဗလီတဲကနေလူအများပြားထွက်ပြေးလာကြတယ်လို့မျက်မြင်သက်တဲ့သူကပြောပါတယ်။ဒဏ်ရာရသူကအများပြားရှိနေတယ်လို့ဆိုပါတယ်။ဒါပြန်လူစိမ်းသူလဲကြံနေတာတွေ့ရပြီးအဲ့ဒီလူဟာဖောက်ခွဲသူဖြစ်မယ်လို့အားလုံးကတန်မြတ်ရှိကြောင်းပြောပါတယ်အခုထိတော့ဘက်မာရာမျိုးကလေးကလူနေစုအက်မာဒီယာမွတ်စလင်တွေရဲ့ဗလီကိုတောက်ကြံနေတိုက်ခိုက်ခဲ့တာဟာဘယ်အဖွဲ့အစည်းကလှုပ်ဆောင်လဲဆိုတော့မသိရသေးပါဘူးလူတွေရုပ်ရုပ်တဲတဲထွက်ပြေးနေခြင်းမှာဘုံခွဲသူနဲ့အတူပါလာသူတယောက်ကတော့ထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့မွတ်စလင်အဖွဲ့ပြောခွင့်ရကပြောပါတယ်
စနေနေ့အစောပိုင်းကကယ်ဖိုးနီးယားပြည်နယ်တောင်ပိုင်းမှာရှိန်ပြင်းတဲ့တော်မီချောင်းအင်ဂျင်20ကျော်လောင်ကျွမ်းမဲ့အန်ဒီရဲ့ရှိပြီးတော့အရေးပေါ်ကယ်ဆယ်ရေးလှုပ်ဆောင်ခဲ့ရတယ်လို့အဝေးပြေးလမ်းမတချို့ကိုလည်းပိတ်ပစ်ခဲ့ရတယ်လို့အရာရှိတွေကပြောဆိုပါတယ်။မီတောက်တွေဟာစနေနေ့အစောပိုင်းကဆိုလီမာကမ်းခြေနီစတူယန်မီတာ365အထိကိုရောက်ရှိခဲ့ပြီးတော့အင်ဂျင်30လောက်လောင်ကျွမ်းမဲ့အန်ဒီရဲ့ရှိခဲ့ပြီးပစိဖိတ်ကမ်းရိုးတန်းအဝေးပြေးလမ်းမကြီးနဲ့အမေရိကန်အဝေးပြေး101လမ်းမကြီးရဲ့မိုင်းတော်တော်များများအထိကိုပိတ်ပစ်ခဲ့ရတယ်လို့ဗန်ကူရာခရိုင်မိသက်အရာရှိတွေကပြောဆိုခဲ့တယ်လို့ဒေတာကန်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒါအပြင်တော်မီဟာပြည်နယ်တစ်လျှောက်ယထာလမ်းကြောကိုလည်းပိတ်ဆို့မှုဖြစ်စေခဲ့တယ်လို့ Los Angeles Times သတင်းစာကြီးကစနေနေ့မှာဖော်ပြခဲ့ပါတယ်။ Direct from Washington The
Voice of America The VOA တင်းငွေနေမြင့်ခင်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္တန္တာချန်တို့ကြီးညာပေးခဲ့ကြတာပါ VOA တန်လွှင့်အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း radio အစီအစဉ်တိုက်ရိုက်ထုတ်လွှင့်နေချိန်နဲ့တပြိုင်တည်းဖန်ယူနိုင်ပါတယ်အခုထုတ်လွှင့်ပေးမယ့်အစီအစဉ်လေးတွေမှာတော့အရင်ဆုံးခရစ်ပတ်ညတော့ကမြန်မာပြည်မြောက်ပိုင်းကြောက်စိမ့်မြေမှာဆွန့်ပစ်မြေစာပုံပြုကျသွားခဲ့တဲ့အခြေအနေကိုပြောပြပေးမှာပါကချင်ပြည်နယ်ဖားကံမြို့နယ်မှာတောက်ကြနေကမြေစာပုံထပ်ပြူပြီးတော့လူတွေသေဆုံးပျောက်ဆုံးတာတွေဖြစ်ခဲ့ပါတယ်။ပြိုကျခဲ့တဲ့မြေစာပုံထဲမှာရေမစေးကြောက်ရှာဖွေသူအနည်းဆုံး50လောက်နှိမ့်မြုံနေလိမ့်မယ်လို့ခန့်မှန်းရပြီးပျောက်ဆုံးနေတဲ့သူတွေကိုလည်းရှာဖွေနေစေဖြစ်ပါတယ်။ဒီသတင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲခေါင်ကပြောပြပါမယ်ရှင်
။ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ညနေ3နာရီခွဲမှာဥရုချောင်းရဲ့အနောက်ဖက်ကန်ဖားကံမြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုမမုံကျေးရွာတောင်ဘက်ရှမ်းစုကျေးရွာအနီးကကြောက်စိမ့်တူဖော်ရေးကုမ္ပဏီရဲ့မြေစာသွန်တဲ့နေရာကမြန်မာတကောင်းကုမ္ပဏီရဲ့မြေစာပုံပြကြခဲ့တာဖြစ်ပါတယ်။အခုချိန်မှာအလောင်းတွေကိုတူဖော်နေစေဖြစ်လို့အသေးပြောက်ရေတွက်အတိအကျမသိရသေးဘူးလို့အဲ့ဒီပြကြခဲ့တဲ့မြေစာပုံနေရာကိုကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့အလွတ်တန်းသတင်းတောက်ကိုဇော်မိုးထက်ကပြောပြပါတယ
်။မြေစာကြောက်ရှာတဲ့ဒီရှာတဲ့လွတ်မြောက်လာတဲ့ဟာကျွန်တော်ကလေးတွေကပြောတာဟုတ်အနည်းဆုံးတော့50လောက်တော့ရှိနိုင်နေကြအလောင်းတွေပြန်ပေါ်ရောက်ဟာနည်းနည်းခက်ခဲတယ်အင်းဒီ114ဦးတည်တဲ့ဒီသုံးလုံးမြေစာပုံနဲ့ကပ်ရဲဆိုမှဒီမြေစာပုံကနည်းနည်းပူကြီးတယ်နောက်ပြီးတော့ပူပြီးတော့လည်းမှတ်တယ်ဒီသွားရေးလာရေးပေါ်တော့ဒီစက်ကြီးနဲ့များများဆဆဝင်ပြီးတော့ရှာနိုင်ဖူနိုင်တဲ့အနေထားမရှိဘူးနေရာနည်းနည်းကျင်းတယ်ဗျအဲ့တော့အလောင်းတွေကပြန်ပေါ်လို့ပြန်ပေါ်ရမယ့်အနေထားရခဲ့တော့တော်တော်နေပါလေဒီလက်ရှိချိန်ထိဟိုတလောက်မှရှာလို့မတွေ့သေးဘူ
းပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကတစ်သုံးလုံးကုမ္ပဏီရဲ့မြေစာပုံပြိုကျခဲ့တဲ့ဖြစ်ရပ်မှာတော့မြေစာပုံရဲ့အနီးမှာယာယီတဲထိုးပြီးနေထိုင်တဲ့သူတွေအများအပြားရှိနေပြီး လူတွေအိပ်ပျော်နေတဲ့အချိန်မနက်၄နာရီလောက်မှပြိုကျခဲ့တာဖြစ်လို့ထွက်ပြေးချိန်မရဘဲလူ114ဦးသေဆုံးရတဲ့အထိအသေးပြောက်များပြားခဲ့တာပါအခုတစ်ချိန်ထပ်ဖြစ်တာကတော့ညနေအစောစောပိုင်းအလင်းရောင်ကောင်းကောင်းရှိတဲ့အချိန်မှဖြစ်ပေမဲ့ကြောက်စိမ့်တူဖော်ရေးကုမ္ပဏီတွေကမြေသေးကားတွေမြေစာတော်နေတုန်းမှပဲရင်မဆေးကြောက်ရှာသူတွေကမြေစာပုံပေါ်တက်ပြီးကြောက်ရှာဖွေနေကြတဲ့အချိန်မှရုတ်တရက်ပြိုကျခဲ့တာကြောင့်ထွက်ပြေးချိန်မရဘဲမြေစာပုံတွေအောက်ပြိသွားရတာလို့ကိုစုံမိုးထက်ကပြောပြပါဗျာ
အခုဒီတစ်ခါပြိုတာကဒီကုမ္ပဏီကစုံပြစ်မြေစာတွေပြစ်နေတဲ့ပြစ်နေရင်တန်လန်းပေါ့နော်ပြစ်နေတဲ့ပုံမှာဒီမချေးကြောက်ရှာဖွေတဲ့လူတွေကအဲ့ပုံမှာတက်ရှာနေကြတဲ့အချိန်မှာမြေရပြိုတာလေ
ကြောက်စိမ့်တူဖော်ရာကထွက်လာတဲ့မြေစာတွေကိုစုပုံထားတဲ့နေရာမှာအပေါ်ကထပ်ပုံတဲ့မြေစာတွေရဲ့ဖိအားကြောင့်မြေစာပုံပြိုကျပြီးရင်မဆေးကြောက်ရှာဖွေနေသူတွေတေဆုံးရတဲ့အဖြစ်ပျက်တွေဖားကန်မှမကြာခဏဖြစ်ပေါ်နေပါတယ်။အခုပြိုကျခဲ့တဲ့မြေစာပုံမှာပဲဒီဇင်ဘာလ14ရက်နေ့ကအလားတူမြေစာပုံပြိုကျခဲ့လို့လူ၅ဦးတေဆုံးခဲ့ပြီးဖြစ်ပါတယ်။ဖားကန်မှာကြောက်စိမ့်တူဖော်နေတဲ့ကုမ္ပဏီတွေအနေနဲ့စနစ်တကျလုတ်ကင်တာမျိုးမရှိသေးပေ၍ရင်မဆေးကြောက်ရှာသူတွေဒီလိုမျိုးမြေစာပုံပြိုကျပြီးအသက်သေဆုံးရတာတွေထပ်ဖြစ်နေအောင်ပါပဲလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစာကြည်ကပြောပါတယ
်ဒီစစ်စစ်မကြတဲ့ရံသာတာထုတ်ယူတုံးတဲ့လို့ကြောင့်ဒီကွန်မြူနီကနေစွန့်ကြည့်ထားတယ်စွန့်ကြည့်ထားတဲ့မြေစာပေါ့နော်ဒီခါပြီးကုန်တဲ့ကြောင့်ဒီစာတွေမိုးရွာတဲ့အချိန်မှာအချိန်မပြည့်ဖြစ်ကြနိုင်တယ်ဒီဘာဝပေါင်းကျင်းဟောတကယ်ကိုချင်းချင်းချင်းချင်းမလုပ်နိုင်ဟာဒီသူဆန်းဆန်းတော့မဟုတ်ဘူးဆက်ပြီးလုပ်ဆက်ပြီးကြည့်မှာပဲဖကန်နဲ့တော့ရှောက်ပါနော်ဒီလိုမျိုးဒီလိုမျိုးဒီနေစာပုံကိုတရမတာဖြစ်ခဲ့တဲ့အတင်းကျမှု
တတ်တူရင်ဝင်ကြီးဌာနရဲ့စည်ရင်းနေအရာဖားကန်မြို့နယ်အနီးတစ်ဝိုက်မှာကြောက်စိမ့်တူဖော်ရေးလုပ်ငန်း800လောက်ရှိပါတယ်။ဒါပေမဲ့တရုတ်ကုမ္ပဏီတွေကအများဆုံးရင်းနှီးမြှုပ်နှံထားတဲ့ဖက်ဆက်ကုမ္ပဏီကြီး10ခုလောက်ကပဲကြောက်စိမ့်တူဖော်ရေးလုပ်ငန်းအများစုကိုကြီးစိုးထားတာဖြစ်ပါတယ်။ရန်ကုန်မြို့ရဲ့မြောက်ဖက်ကီလိုမီတာ950လောက်အကွာမှာရှိတဲ့ဖားကန်မြို့ဟာမြန်မာနိုင်ငံမှာအကြီးဆုံးကြောက်စိမ့်တူဖော်ထုတ်လုပ်တဲ့ဒေသဖြစ်ပါတယ်။2014ခုနှစ်ကမြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ31ဘီလီယံအထိရှိခဲ့တယ်လို့သဘာဝတန်စာတကရတဲ့ဝင်ငွေအလွဲသုံးစားမှုတွေအကြောင်းလေ့လာစုံစမ်းထားတဲ့ Global Witness အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီဝင်ငွေတွေကိုဒေသခံတွေကအကျိုးခံစားရတာမရှိလောက်ပဲလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ
်။ကိုရဲခေါင်စုံစမ်းတင်ပြသွားခဲ့တာပါရှင်။အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့မြမအရေးသုံးသပ်ချက်ပါ။မြမစီးပွားရေးရေရှည်တိုးတက်ဖွံ့ဖြိုးဖို့အဓိကအဟန္တာဖြစ်နေတာဟာနိုင်ငံပိုင်သို့မဟုတ်အစိုးရပိုင်လုပ်ငန်းတွေဖြစ်တဲ့အကြောင်းဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းကသုံးသပ်တင်ပြထားပါရရှင
်။နိုင်ငံလုံးအပြည့်အခရဆဲလို့ငင်းချမ်းပြီးရွေးကောက်ပွဲနိုင်တဲ့ရတားအစိုးရတက်လာတာတောင်းမြမစီးပွားရေးဟာရေရှည်တိုးတက်ဖွံ့ဖြိုးဖို့အလားအလာမရှိဘူးလို့Washington အခြေစိုက် Brookings Institution ကစီးပွားရေးပညာရှင် Lex Truffel ကလွန်ခဲ့တဲ့ September လကသုံးသပ်ပါတယ်။အစိုးရဌာနနဲ့နိုင်ငံပိုင်လုပ်ငန်းတွေရဲ့အချင်းပြည့်စိတ်တွေကိုသာလေ့လာရင်စီးပွားရေးမှာအသွင်ကူးပြောင်းမှုအလွန်ခက်ခဲတာကိုတွေ့နိုင်ပါတယ်တဲ့။မဆလာကိမှာနိုင်ငံပိုင်လုပ်ငန်းတွေဒုက္ခပေးလို့စီးပွားရေးကျဆင်းရပြီးမြဲဈေးကွက်ကိမှာလည်းနိုင်ငံပိုင်လုပ်ငန်းကအဓိကဖြစ်နေပါတယ်။အကောင်ဆုံးလုပ်ငန်းကိုစစ်တပ်ပိုင်ကုမ္ပဏီတစ်ခုကယူထားပြီးကျန်တာတွေကိုခရိုနီတွေကိုခွဲပေးထားပါတယ်။ဈေးကွက်သဘောတရားအတိုင်းပုဂ္ဂလိကပိုင်လုပ်တယ်ဆိုပြီးဝန်ကြီးဌာနတွေဟာနိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကလက်ထဲတင်လို့လွှဲပြောင်းပေးပါတယ်။စီးပွားရေးတိုးတက်ဖွံ့ဖြိုးမှုရဲ့အဓိကအဟံအတားဟာနိုင်ငံပိုင်လုပ်ငန်းနဲ့ဝန်ကြီးဌာနတွေဖြစ်ပါတယ်။စေအောင်စုဟာအခွင့်အထူးခံစားမှုကိုလက်လွတ်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။အချို့ကတော့ NLD အစိုးရတက်လာလို့နိုင်ငံရေးမှာပြောင်းလဲလာနိုင်ပေမဲ့အချင်းပြည့်အစိုးရရန်တရားကြောင့်စီးပွားရေးမတိုးတက်နိုင်ဘူးလို့ဆိုပါတယ်
။အခြေခံစောက်အုံဒီစောက်ရမှာငွေရင်းအများပြားစိုက်ထုတ်ရတာကြောင့်နိုင်ငံအများပြားမှာအစိုးရကသာတာဝန်ယူပြီးလုပ်ကင်လေးရှိပါတယ်။မြန်မာပြည်မှာလည်းအစိုးရပိုင်လုပ်ငန်းတွေကသာအခြေခံစောက်အုံဒီစောက်ရေးမှာကြီးစိုးကြပါတယ်။ဒါပေမဲ့မြန်မာရဲ့ထူးခြားချက်ကတော့အခြေခံအဆောက်အအုံလုပ်ငန်းကိုချုပ်ကင်ထားတဲ့အစိုးရဌာနတွေဟာစားသုံးသူနဲ့စက်မှုလုပ်ငန်းရှင်တွေရဲ့လိုအပ်ချက်ကိုမဖြည့်ဆည်းနိုင်တာပဲဖြစ်ပါတယ်။တယံဇာတရောင်းလို့ဝင်ငွေတိုးပွားလာပေမဲ့စီးပွားရေးကိုအထောက်အကူပြုမဲ့အခြေခံအဆောက်အအုံတည်ဆောက်ရမှာအရင်းအနှီးမဆိုင်ချင်တာဟာစစ်အစိုးရရဲ့အားနည်းချက်ဖြစ်ပါတယ်။အစိုးရပိုင်လုပ်ငန်းဌာနတွေမှာအုပ်ချုပ်ရေးညံ့ဖျင်းပြီးကိုကြိုးစီးပွားအတွက်အခွင့်အထူးရယူတာဟာဓလေ့ထုံးစံလိုဖြစ်နေပါတယ်။
တမှုအသွင်ပြောင်းရေးဟာအလိုအလျောက်ပေါ်ထွက်လာတဲ့ဖြစ်စဉ်မဟုတ်ပါဘူးခက်ခက်ခဲခဲလုပ်ယူရတဲ့ကိစ္စဖြစ်ပါတယ်စမုံကုံထုတ်လုံကအစ်စ်မြင့်လေးလေးကြွကျင်မှုနဲ့ယဉ်နီးမြုံနံမှုလိုအပ်လေးလေးဖြစ်ပါတယ်။စီးပွားရေးလမ်းစဉ်မှန်ကန်ဖို့စီးပွားရေးတည်ငြိမ်ဖို့အခြေခံအဆောက်အုံကောင်းမွန်ဖို့ဥပဒေခိုင်မာဖို့အခွန်တော်ကိစ္စမှာတည်တာမြင်တာဖို့နဲ့အလုံသမားကြွကျင်ဖို့အတွက်အစိုးရမှတာဝန်ရှိပါတယ်။ဒါလို့စီးပွားရေးအခြေခံတွေကိုအစိုးရကဖန်တီးပေးရမှာဖြစ်ပါတယ်။အစိုးရကစက်ရုံတွေလိုက်ဆောက်နေစရာမလိုပါဘူး။ပြည်တွင်းပြပပုဂ္ဂလိကလုပ်ငန်းတွေရှင်းတန်းနိုင်မဲ့အခြေအနေကိုအစိုးရကသာဖန်တီးပေးနိုင်မယ်ဆိုရင်စက်မှုအသွင်ပြောင်းမှုအလားအလာရှိကြောင်းဂျပန်စီးပွားရေးပညာရှင်ဒိုရှိဟီရိုကူဒိုကသုံးသပ်ဖို့ပါတယ်
။ဈေးကွက်စနစ်ကျင့်သုံးတယ်ဆိုတဲ့စစ်အစိုးရခေတ်မှာပုဂ္ဂလိကလုပ်ငန်းကိုမြေတောင်မြောက်ပေးရမယ်အစားနိုင်ငံပိုင်လုပ်ငန်းများပြားလာတာဟာဝန်ကြီးကိုတန်းကြွယ်တထေးဖြစ်စေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။1988မှာနိုင်ငံပိုင်လို့ခေါ်တဲ့အစိုးရဆက်မှုလုပ်ငန်း600လောက်ရှိရာကနောက်15နှစ်ကြာတဲ့အခါမှာနှစ်ဆတိုးလာပါတယ်။ဈေးကွက်စနစ်ကျင့်သုံးတဲ့စစ်အစိုးရခေတ်မှာနိုင်ငံပိုင်လုပ်ငန်းများပြားလာတာကိုကြည့်ရင်ပုဂ္ဂလိကလုပ်ငန်းဟာအရေးမပါသလိုဖြစ်နေပါတယ်။အစိုးရပိုင်လုပ်ငန်းများပြားတဲ့တိုင်းပြည်မှာတိုးတက်မှုမရှိတာအစိုးရလုပ်ငန်းရဲ့ညံ့ဖျင်းမှုဖြစ်ပါတယ်။အုပ်ချုပ်ရေးညံ့ဖျင်းမှု၊လောဝကြီးအုပ်မှု၊အခွင့်အထူးခံယူမှုတွေကြောင့်အစိုးရပိုင်လုပ်ငန်းတွေယိုယွင်းပျက်စီးကြရပါတယ်။အစိုးရဝန်ဆောင်လုပ်ငန်းဟာစားတုပ်သူကျေနပ်အောင်မဆောင်ရွက်နိုင်တာများပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်မှာအစိုးရလုပ်ငန်းဌာနတွေကိုပြုပြင်ပြောင်းလဲဖို့ကြိုးပမ်းပေမဲ့မျှော်လင့်တယ်လို့မဖြစ်တာကများပါတယ်။ဒါကြောင့်လာမယ့်လပိုင်းအတွင်းဖွဲ့စည်းမယ့် NLD အစိုးရတဲ့ဟာအချင်းပြည့်အစိုးရဌာနနဲ့လုပ်ငန်းတွေကိုမလွဲမသွေကင်တွေရပါလိမ့်မယ်။နိုင်ငံပိုင်လုပ်ငန်းတွေကိုတည်တာမြင်တာအောင်လုပ်ရမယ်လို့ Lex Raffel ကအကြံပေးထားပါတယ်။တော်ဝင်ရှိတဲ့ဝန်ကြီးဌာနအကြီးအကဲငွေစည်းရင်းလုပ်ငန်းပမာဏစတာတွေကို website မှာဖော်ပြရမယ်လို့ဆိုပါတယ်။အမြတ်ထွက်နိုင်တဲ့လုပ်ငန်းကိုကုမ္ပဏီအဖြစ်အသွင်ပြောင်းဖို့လည်းတင်ပြထားပါတယ်။ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ပြောင်းလဲရေးဟာအပြောလွယ်လောက်လုပ်ရခဲ့တယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနဲ့နောက်တက်မဲ့အစိုးရတည်းရဲ့ဆောင်ရွက်ချက်တွေဟာအများပြည်သူနဲ့နိုင်ငံခြားအစိုးရတွေမျှော်လင့်တယ်လို့ဖြစ်လာဖို့အလားအလာရှိခြင်းမှရှိမှာပါ။နေပေါင်းများစွာအာနာရှင်အမိတ်လိုက်နာခဲ့တဲ့အစိုးရရန်တရားမှာစွန့်ရင်ချို့တဲ့မှုကြီးမားနေပါတယ်။ဒါကြောင့်သူ့အုံးနဲ့သူ့ဆန်တိုင်ယွန်လောက်သာလုံနိုင်တဲ့အစိုးရရဲ့စွန့်ရင်ကိုကြည့်ပြီးအကဲဖြတ်တင်ကြောင်းအမေရိကန်စီးပွားရေးပညာရှင် Lex Raffel ကအကြံပေးထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။
ဥက္ကံခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတတင်းကနေနေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးတော့ဒေါ်လာလက်တန်စီစဉ်ပို့ချပေးနေတဲ့မနေ့ခင်အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်ကုံလွန်ခဲ့တဲ့နှစ်ရဲ့အဆိုးအကောင်းကိုပြန်ပြောင်းတုံ့တက်ပြီးဒီလာမယ့်နှစ်မှာတော့ဘာတွေလုပ်လဲဆိုတာကိုမှန်းထားကြသူတွေကတော့ရှိကြမှာပါဒီလိုအခြေအနေမျိုးမှာအသုံးပြုနိုင်မဲ့ idiom အသုံးကတော့
take stock of
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ယူတာ S T O C K stock လောင်ထားတာသိမ်းဆည်းထားတဲ့ကုန်စည်တွေလို့အဓိပ္ပာယ်ရပါတယ်စကားပိုက်ခုလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့လက်ကျန်ကုန်ပစ္စည်းတွေဘယ်၍ဘယ်မျှရှိတယ်ဆိုတာကိုသိရအောင်စီးရင်ကောက်ကြည့်တဲ့သဘောဖြစ်ပါတယ်။ idiom သဘောမှာတော့ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိတိုင်းသုံးသပ်ကြည့်တယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါတယ်။နှစ်သိရောက်လာတဲ့အခါလူအများလုံနေကြထုံးစံတိုင်းပေါ့ရှင်။အခုမိဘတူအနေနဲ့သူတို့မိသားစုပြီးခဲ့တဲ့နှစ်အခြေအနေကိုဘယ်လိုပြန်လဲသုံးသပ်ကြည့်တယ်ဆိုတဲ့အကြောင်း George Grove ပေးတဲ့ဥပမာကို
Taking stock, I can say it was a good year. Both of us got promotions in our jobs. We bought a new house at a low interest rate. And our son Joe got into a good college.
Piatan laget adrigo piambi, don't that me so yin. Nikang to nilu, pionaybari.ကျွန်တော်တို့နှစ်ဦးစလုံးကိုယ့်အလုပ်တွေမှာရာထူးအသီးသီးတက်ခဲ့တယ်။အတုံးနှုံနည်းနည်းနဲ့အိမ်သစ်တစ်လုံးကိုဝယ်နိုင်ခဲ့တယ်။ဒ ပြီးတော့ကျွန်တော်တို့ရဲ့သားဂျိုကလည်းကောလီကြောင်းကောင်းကောင်းတစ်ခုမှဝင်ခွင့်ရခဲ့တယ်လေလို့အထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Taking stock, I can say it was a good year. Both of us got promotions in our jobs. We bought a new house at a low interest rate. And our son Joe got into a good college.
ဒုတိယတင်ပြမယ် idiom အသုံးကတော့
second wind
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s e c o n d second ဒုတိယ w i n d wind လေလုံးကောက်အဓိပ္ပာယ်ကတော့ဒုတိယတိုက်တော်လေပေါ့ရှင် Christmas အတွေ့အလူရဲ့ဈေးဝယ်ထွက်ခဲ့ကြရကခြေကုံလက်ပန်းကျနေကြသူတွေဟာ Christmas အလွန်မှာဈေးချရောင်းတာတွေကိုကုန်တိုက်တွေမှာသွားဝယ်ခဲ့ကြလို့ဖြစ်ပါတယ်ဒီလိုတကြော့ပြောင်းဝယ်ကြတာဟာအပြေးပြိုင်ပွဲတစ်ခုအလားပါပဲအာသွန်ပြေးရမှာမောပြေးအသက်ရှူမှုဖြစ်လာတဲ့အခါခဏနာအမောလဲပြေးတော့ဖြစ်ရောပြန်ဆက်ပြေးတဲ့သဘောပေါ့ရှင်ဒီနေ့အဖြစ်တော့နောက်တစ်ခါပြန်ဆနိုင်ဖို့အားမွေးနိုင်တဲ့သဘောဖြစ်ပါတယ်ဂျော့ချ်ဂရုပြေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
It's a good thing there's a whole week between Christmas and New Year. That gives me a chance to catch my second wind after Christmas parties and be ready to celebrate all over again.
Christmas ni nit ti gu cha ma thrin da ba long a chain shi ni da han cha lai da bya. Christmas party dui api ma anaya pi naw pwe twe pyan sin nwe nai bu.အမွေနိုင်တဲ့အခွင့်လားရခဲ့တာပေါ့လို့အတိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It's a good thing there's a whole week between Christmas and New Year. That gives me a chance to catch my second wind after Christmas parties and be ready to celebrate all over again.
Christmas party တို့နှစ်သက်ကူး party တို့ကိုသွားပြီးအပျော်ကြီးပြောခဲ့ကြတယ်ဆိုရင်ပဲတင်စားအသုံးပြုနိုင်တဲ့ idiom အသုံးက
have a ball
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a v e have ရှိတာ b a l l ball ဒီနေရာမှာ ball ဆိုတဲ့အဓိပ္ပာယ်ကိုရှင်းပြရမယ်ဆိုရင်တော့ b a l l e r bully ဆိုတဲ့အပြင်သစ်ကဆင်းသက်လာတာဖြစ်ပြီးစုံတွဲကတာလို့အဓိပ္ပာယ်ရပါတယ်ပြောလွန်းလို့ထကကြတယ်လို့ကျမတို့မြန်မာမှာပြောစမှရှိတယ်လို့ပေါ့ရှင်အလားတူပါပဲ have a ball ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကလည်းစိတ်လွတ်ကိုလွတ်ပျော်ရွှင်ကြတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်ပြီး George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We all had a ball at our neighbor's new year party Everybody was in a festive mood and we ate drank and danced all night. Even the sudden snowstorm didn't spoil our good time.
ကျွန်တော်တို့အင်းကြီးချင်းမိတ်ဆွေတွေနဲ့နှစ်သက်ကူပါတီမှာကျွန်တော်တို့အားလုံးအပျော်ကြီးပျော်ခဲ့ကြတယ်။လူတိုင်းကစိတ်လွတ်ကိုလွတ်နဲ့စားကြတောက်ကြကခုန်ကြတာတညလုံးပါပဲ။မမျှော်လင့်မဲကြခဲ့တဲ့နှစ်မုံတိုင်းကတောင်မှကျွန်တော်တို့ရဲ့ပျော်ရွှင်မှုကိုဘယ်လိုမှမဖျက်နိုင်ခဲ့ပါဘူးဗျာလို့အထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
. We all had a ball at our neighbor's New Year party. Everybody was in a festive mood, and we ate, drank, and danced all night. Even the sudden snowstorm didn't spoil our good time.
ဒီသတင်းပတ်တွေတို့ရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
take stock of, second wind,Have a ball.
တို့ဖြစ်ကြပါလေ။နောက်သတင်းပတ်မှာလည်းတင်ပြပေးဦးမှာမို့စောင့်မျှော်နှာစင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနှာစင်ကြရတာပါ။မကြခင်မှာတိုက်ရိုက်လေးလှိုင်းဆွေးနွေးကန်ပြန်လည်ထုတ်လွှင့်ချက်ကိုနှာစင်ရဖို့ရှိပါလေရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32 40တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်း나이ဝက်အတွင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးသွားကြတဲ့ထုတ်လွှင့်ချက်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်ဒီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကိုကျော်ကျော်သိန်းစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးစားပါရစေကျွန်တော်တို့ဒီကနေ့ကနေပြီးတော့ရွတ်တွက်မယ်ဆိုရင်သိပ်မကြာ dogging သတင်းမတက်သတင်းတပတ်တောင်မပြည့်တဲ့အချိန်တွင်းမှာပဲ2015ခုနှစ်ကုန်ဆုံးပြီးတော့2016ခုနှစ်သစ်ကိုကူးတော့မှာပါအဲဒီနှစ်သစ်နဲ့အတူမြန်မာနိုင်ငံမှာလည်းပဲအစိုးရသစ်တရက်ပေါ်လာတော့မှာပါဒီအစိုးရသစ်အပေါ်မှာလူလူရဲ့မျှော်လင့်ချက်တွေကတိတ်ကိုမြင်ပါပါတယ်အပြောင်းအလဲတွေဖြစ်လာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေကတကယ်ကိုပဲကြီးကြီးမားမားနဲ့ရှိနေတာပါဆိုတော့ကျွန်တော်တို့ကဒီကနေ့အစီအစဉ်မှာအပြောင်းအလဲတွေပေါ်လာတော့မယ်လို့ကြီးကြီးမားမားမျှော်လင့်ထားကြတဲ့အထက်မြန်မာလူထုအတွက်ဒိုက်ရိုက်လက်တွေ့အကျိုးရှိတဲ့ဘယ်လိုအပြောင်းအလဲမျိုးဖြစ်လာမယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆတယ်လေဘယ်လိုကဏ္ဍမျိုးမှာအထူးအောက်ဆုံးနဲ့အမြင်သာဆုံးအပြောင်းအလဲဖြစ်လာမှာလဲဒါကိုကျွန်တော်တို့ခံမှန်းသုံးသပ်ကြဖို့ပါပဲဆိုတော့ဘယ်နိုင်ဆွေးနွေးပြဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူနှူးရှိပါတယ်တူကမြမအရေးလေးလာသူဥအောင်သူငိမ့်မနောက်တူကတော့တိတ်မကြသေးခင်ကမှဖွဲ့စည်းပေါ်ပေါက်ခဲ့တဲ့မွန်အမျိုးသမီးပါတီမွန်ရဲ့ဥက္ကဋ္ဌဒေါ်မိတန်းရှင်ဖြစ်ပါတယ်ပါဝင်ဆွေးနွေးမဲ့သူတွေလည်းကိုလည်းပဲကျွန်တော်ထုတ်လို့ရမှုမတ်စုမွန်ကအခုခါမှာတော့ဆက်သွယ်နေပါပြီဆိုတော့ပထမအဦးဆုံးကျွန်တော်တို့ပင်တိုင်ဆွေးနွေးသူတွေရဲ့အမြင်သဘောထားကိုအရင်ဆုံးနားဆင်ကြကြအောင်ပါဆိုတော့ဥအောင်သူငိမ့်ခင်ဗျာဥအောင်သူငိမ့်အမြင်အရင်ဆုံးကြားပါရစေအဆိုပါသည်ပေါ်လာတဲ့နှစ်သစ်မှာလူလူတွေဓာတ်ရိုက်အကျိုးရှိမဲ့ဘယ်လိုအပြောင်းအလဲမျိုးကိုမြင်ရနိုင်ပါသလဲခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့ကျွန်တော်စမ်းစစ်ကြည့်တာတခြားလုံးဒီ rule of law ပေါ့ကျွန်တော်တို့ဥပဒေကြီးကြဒီတရားဥပဒေစိုးမိုးရေးကိစ္စတွေကိုပြောဆိုခဲ့တဲ့အခါကျတော့အစိုးရအဖြစ်ဖြစ်လာတဲ့အခါမှာလည်းဒီတရားဥပဒေစိုးမိုးရေးကိစ္စကိုပြင်ပြင်ပြီးတော့လုပ်သွားမယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီပါကုန်လေဗျာပြည်သူလူထုကမကျေနပ်ဘူးဆိုရင်ပြောချင်တဲ့တိုင်ရယ်ကျွန်တော်တို့စသဖြင့် complete mechanism လို့ခေါ်တော့ဗောဗျာဆိုတော့ဒီလိုတိုင်ကြားလို့
ရတဲ့မျိုးပေါ့
အိဆာမျိုးတွေဆိုအစိုးရအဖြစ်ဖြစ်လာရင်ပို့ပြီးတော့ဟိုအလားလာဟိုညားတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကလည်းပဲအခါအားလျော်စွာပဲမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စရဲ့အတော်များများကိုတရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့တရားဥပဒေစိုးမိုးမှုမရှိတာနဲ့ချိတ်ဆက်ပြီးတော့ပြောပါတယ်ဒီကနေ့မှလည်းပဲဒီအနှေးရင်လုတ်သားတွေနဲ့ NLD အောင်နိုင်ရေးဝန်ဝင်ပြီးတော့အားပေးခဲ့ကြတဲ့အနှေးရင်လုတ်သားတွေနဲ့ဂုံပြူတွစ်ဆုံပွဲမှာလည်းပဲအနှေးရင်လုတ်သားတွေရဲ့ဒီ license မဲ့စိုက်ကားတွေကိစ္စပြောတဲ့အခါမှာသူကဒါကိုတရားဥပဒေစိုးမိုးရေးနဲ့ချိတ်ဆက်ပြီးပြောသွားတာကျွန်တော်တို့ကြားလိုက်ရပါတယ်ဆိုတော့ဒေါ်မီတန်းရှင်ကရောခင်ဗျာဒေါ်မီတန်းရှင်နေနဲ့ရောအစိုးရအနှစ်သစ်မှာအစိုးရအစ်စ်ကဘလူလူထုတွေအကျိုးရှိတဲ့အပြောင်းအလဲမျိုးဖော်ပြလိမ့်မယ်လို့ယူဆထားပါတယ်ကျွန်မမြင်ကြတော့
တိုင်းသားကြံတဲ့ဥပဒေထက်တဲ့ပုံစံပေါ့နော်ဖတ်တဲ့ခဏနေနဲ့ပြောင်းလဲမှပဲဒီလူတို့တော့တကယ်လို့အနေနဲ့ပြောင်းလဲမှုဖြစ်မယ်လို့ကျွန်မမြင်ပါတယ်။အာဘာဖြစ်လဲဆိုတော့အနှစ်90မိသားပေါ့နော်တိုင်းသားတွေရဲ့အဖွဲ့အစည်းကိုဆုံးရှုံးခဲ့လို့ဒီတွင်းစစ်ဖြစ်ခဲ့ရတာပါ။ကြာကိုဖြင်းချင်းတဲ့နည်းဟာတိုင်းသားတွေအရေးကိုဦးစားပေးမှဖြစ်မှာပါ။ဒါမှလည်းတကယ်ငင်းချမ်းရေးကိုရမှာငင်းချမ်းရေးရမှပဲဟိုလူချင်းနဲ့လှုပ်ချင်တဲ့ကိစ္စတွေနိုင်ငံဖွံ့ဖြိုးရေးလှုပ်ကျန်ကြရတာဒါအဥစ္စာလောက်ဆောင်နိုင်မှာဖြစ်တဲ့ဘွဲ့ဒါမဲ့ဆိုရဖွဲ့မှာလဲကျမမြင်မှာပေါ့နော်ဟိုကြီးနေကြီးနေဝင်ကြီးချုပ်တင်ရမှာတိုင်းသားပါတီမှာအရေးချင်းရှိတဲ့လူကိုဝင်ကြီးချုပ်ဖွဲ့မှာပဲတိုင်းသားတွေခံစားချက်ကိုပုံမူလေးလေးနဲ့နဲ့ဆောင်ရနိုင်မှာဖြစ်တယ်အနိုင်ရတဲ့ပါတီထဲမှာလဲတိုင်းသားတွေရှိနေတာကမှန်ပါတယ်ဒါပေမဲ့ကြီးနေမှာလိုအပ်ချက်တွေကို energyခန္ဓာကျောင်းရဲ့အမိတ်တိုင်းဆောင်ရွက်ရမှာဖြစ်လို့ပိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုအတိအဝအကောင့်ထဲပေါ်ပေးနိုင်မှာမဟုတ်တဲ့အတွက်လာမယ့်ဝန်ကြီးချုပ်ပေါ့နော်ဆိုရက်ဖွဲ့မှာဝန်ကြီးချုပ်ခတဲ့နေရာမှာ တိုင်းနာပါတီတွေကိုဝန်ကြီးချုပ်ခတ်ပေးမှတာတကယ်လို့အချက်တဲ့ပြောင်းလဲတည်တဲ့အနေအားဖြစ်မယ်အဲ့ဒီပြောင်းလဲမှုမှာပဲဒီလူတွေအတွက်တကယ်လို့အပ်နေတဲ့ငြိမ်းချမ်းရေးရပြီးတော့အတိပွေတွေခံစားရမှာဖြစ်တယ်လို့ကျွန်မမြင်ပါတယ်
ဟုတ်ကဲ့ဒါကဒေါ်မီတန်းရှေကကိုကိုတိုင်းကဖြစ်စေချင်တာပေါ့နော်ကိုကဖြစ်စေချင်တာ NLD ကလုတ်ပေးစေချင်တာဆိုတော့ကျွန်တော်ကအဓိကသိချင်တဲ့တစ်ချက်ထဲမှာတကယ်ပြောင်းလဲတွေလုတ်ပြီး NLD က NLD ဥဆောင်တဲ့အစိုးရကတကယ်ပြောင်းလဲတွေလုတ်ပြီးဆိုတဲ့အချိန်ကျရင်လူလူတွေဓာတ်ရိုက်အကျိုးရှိတဲ့ဘယ်လိုကဏ္ဍမျိုးမှာတကယ်ပဲအပြောင်းလဲဖြစ်လာမယ်လို့ရောမြင်ထားတာမျိုးရှိလား
ကျွန်မမြင်တာကြတော့ပြီးနေမှကြတော့တကယ်လို့အပြည့်ကြတာပဲလေကျွန်တော်တို့နိုင်ငံမှာပြဿနာဆိုတာကဒီတည်တွင်းစစ်ဆိုတာဒီတိုင်းကရေးပဲလို့ကျွန်မမြင်တယ်ဒါကဒီတိုင်းကရေးကိုအရင်ဖြည့်ရှင်းရမှဖြစ်မယ်တိုင်းကရေးကိုမရှင်းနဲ့တခြားကဏ္ဍအသေးမွှားတွေပဲလိုက်ရှင်းနေမယ်ဆိုလို့ရှိရင်ဒီပြည်တွင်းကအငြိမ်းချမ်းမှာမဟုတ်ဘူးကျမတို့လှုပ်ဆောင်နိုင်လှုပ်ဖြင်းတဲ့ကဏ္ဍတွေမှာလည်းလှုပ်နိုင်မှာမဟုတ်ဘူးလို့ကျမမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာတရားစွန့်နေမဲ့ပေါင်းစွန့်နေမဲ့တို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်မကွေးမျိုးကကိုတူရိန်ပါကိုတူရိန်မေးချင်တာဆွန့်နေချင်တာလူတွေဓာတ်ရဲ့အကျိုးရှိတဲ့ဘယ်လိုကဏ္ဍမျိုးမှအပြောင်းလဲဖြစ်လာမယ်လို့ကိုတူရိန်ကိုယ်တိုင်ကယူဆပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့နိုင်ငံမှာလက်တွေ့အပြောင်းလဲဖြစ်မှာတော့ဒီအခြေခံလူရန်းသားတွေပေါ့နော်အခြေခံလူရန်းသားတွေကိုလက်တွေ့မေးစုကနေပြီးခေါ်တွေ့နေပြီပေါ့အဲ့တော့အခြေခံလူရန်းသားတွေရဲ့ဘဝတွေကိုသိလို့ရတဲ့အခြေခံလူရန်းသားတွေနဲ့ဆက်ကန်းပြီးတော့အခြေခံလူရန်းသားတွေရဲ့ဘဝကိုရုံးတွတ်တက်အောင်ပြည်စင်လိမ့်မယ်လို့ကျွန်တော်လက်တွေ့ယူရတာပါခင်ဗျာ
ဟုတ်ကဲ့ဆိုတော့ကိုသူရင်ရဲ့အယူအဆအရာNLD ပါတီဦးဆောင်တဲ့အစိုးရတက်လာတဲ့အခါမှာအခြေခံလူတန်းစားတွေရဲ့ဘဝမှာတိတိတတ်တာအပြောင်းလဲဖြစ်လာမယ်လို့ကိုသူရိန်ကယုံကြည်ထားတယ်ပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အဲ့လိုယုံကြည်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်သူငယ်ရင်သဘောတူပါသလား
ကဲကျွန်တော်အမြင်ကပြောချင်ပါလေဒီဥသမရဥပဒေစင်တက်လာတဲ့အခါမှာပထမဦးဆုံးသူစပြောတဲ့ကိစ္စကဆင်းရဲမှုပွားပြားကြီးပြောပါလေဆိုတာကတော့ကျွန်တော်တိုင်းတော်ဝင်နေတဲ့သူတွေဆင်းရဲတဲ့သူတွေတော့ဘဝအဆင်သာပြည့်တည်ပြီးဖို့ပေါ့နော်ဆိုတော့အဲ့တော့ NLD အနေနဲ့ကလည်းကျွန်တော်ထင်တယ်ဒီဆင်းရဲမှုပျောက်ရည်ဆိုတဲ့ကိစ္စကိုဆက်ပြီးတော့ဟိုကန့်ကျွေရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့တော့ဟိုတကယ်လုံနိုင်မလုံနိုင်ဆိုတာကတော့ဒါ NLD အစိုးရရဲ့လက်ရှိဆင်းရဲမှုပျောက်ရည်ဘယ်လိုမူဝါဒတွေချလုပ်တယ်လဲဆိုတာကြည့်ပြီးမှတော့ပြောနိုင်တယ်ကျွန်တော်ယူဆရခင်ဗျာ
ဟုတ်ကဲ့ဒေါ်မီတန်းရှင်ကရောအဲ့တော့ဒီပါတီဦးဆောင်တဲ့အစိုးရတက်လာတဲ့အခါမှာအခြေခံလူတန်းစားတွေရဲ့ဘဝကိုသူရင်းယုံကြည်တယ်လို့တကယ်ပြောင်းလဲသွားနိုင်မယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်မြင်ပါသလားခင်ဗျာ
ပြောင်းလဲတလောက်တော့ပြောင်းလဲမှာပါဒါပေမဲ့အကောင်လုံးတော့ပြောင်းလဲမနိုင်ဘူးလို့ကျွန်မမြင်တယ်ဘာဖြစ်လို့ဆိုတော့နိုင်ငံအေးချမ်းမှုမရှိတဲ့နေရာမှာဘလို့မှဟိုဒီလိုဘလို့ပြောင်းမယ်အခြေခံလူတန်းစားတွေကဟိုလောက်တော့သူတို့ဘဝကနှိဖို့လောက်ပြေးလို့မရပါဘူးဘာဖြစ်ဆိုတော့အခုအခြေခံလူတန်းစားတွေကဘလို့ဒီရေမောဒီရေဘဝကိုရောက်နေရတာနိုင်ငံမအေးချမ်းတာပဲနိုင်ငံမအေးချမ်းဘူးဟိုရတဲ့ဘယ်လိုပြောမလဲဆိုရင်ဒီပန်တာကြတော့ဗောနော်စစ်နေရမယ်တုံးတာများလို့ဒီတွင်းကိုမထူထောင်နိုင်ဘူးဗောနော်သွက်တဲ့အောင်မလုံးနိုင်ဘူးအဲ့ဒီအတွက်ဒီကန္ဓာကိုဒီတိုင်းသားကန္ဓာကိုရှင်းမှာပဲဂျာတဲ့နေရမှာအလုံးကိုပြည့်စုံလာမယ်အခြေခံလူတိုင်းစားတယ်လည်းဟိုအစိမ့်လာမှာဗောနော်ဘဝအခြေမြင့်လာမယ်လို့ကျွန်မမြင်တယ်ဒါတိုင်းသားအရေးကိုဦးစားပေးရမယ်လို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကိုအီးမေးလ်ကနေပို့ပြီးတော့ဆွနွေထားတဲ့တော်တော်ရှင်တူရှိပါတယ်အမေခန်ဝန်ထမ်းဟောင်းတူပါတဲ့သူ့ရဲ့အီးမေးလ်ထဲမှာရေးထားတာအရာသူဟာအပြစ်မရှိအပြစ်ရှာခံရပြီးတော့အလုံးနှုတ်ထွက်စာတင်ခဲ့ရတဲ့ပညာရေးဝန်ထမ်းတူပါတဲ့လက်ရှိအစိုးရအရာရှိကြီးတွေကိုဆက်ပြီးတော့ခန့်ထားမယ်ဆိုတဲ့ပုံမှာဝေဖန်စရာမရှိပါဘူးတဲ့ဥပဒေမဲ့ခုနကျွန်တော်တို့တရားဥပဒေစိုးမိုးရေးအကြောင်းပြောပါတယ်ဥပဒေမဲ့အစိုးရရန်တရားအောက်မှာကျင့်လည်ခဲ့ကြရတဲ့သူတွေကိုလည်းဥပမာဥပဒေအောက်မှာအခါအခါမဟုတ်တော့တစ်ချိန်တစ်ခါတော့လုတ်ပိုင်ခွင့်ပေးသင့်ပါတယ်တဲ့အဲ့ဒီလိုပဲသူတို့လက်ချက်ကြောင့်ဘဝတွေကမောက်ကမဖြစ်ခဲ့ရတဲ့ဝန်ထမ်းဟောင်းတွေရဲ့ဘဝကိုလည်းအကောင်းဆုံးစဉ်းစားဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။လက်ရှိဆိုရလက်ထက်မှာတာဝန်ထမ်းဆောင်မှုတဲ့ဒေါက်တာအောင်သူလိုပညာရေးဘက်ကအဆင့်မြင့်အရာရှိကြီးတဦးလာမဲ့အစိုးရတဲ့လက်ထက်မှာပါဝင်လုတ်ကင်ခွင့်ရနိုင်တဲ့အတွက်လည်းအားတက်မိပါတယ်တဲ့။မေခန်ဝန်ထမ်းဟောင်းတဦးရဲ့အီးမေးလ်နဲ့ပေးထားတဲ့ဆွေးနွေးချက်ပါ။ဦးအောင်သူခင်ဗျာအခုတော်တော်ရှင်ဆွေးနွေးသလိုဒေါက်တာအောင်သူလိုပညာရေးဘက်မှာအစိုးရအရင်အစိုးရလက်ထက်မှာလည်းတာဝန်ထမ်းဆောင်မှုတဲ့လူတွေ NLD ပါတီထဲမှာကိုယ်စားလှယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့အနေဆုံးပါလာပြီပေါ့လေ။ဆိုတော့အပြောင်းလဲတွေလူလူတွေဓာတ်ရိုက်အကျိုးရှိမဲ့အပြောင်းလဲတွေကိုဟဲ့လားလူလူကိုယ်တိုင်လက်တွေ့ခံစားမဲ့အပြောင်းလဲကိုအကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်ဖို့ NLD ထဲမှာတကယ်ပဲစွန့်စွန့်တမန်အရေးချင်းပြည့်လုပ်နိုင်မဲ့လူတွေအလုံးလောက်ရှိနေတယ်လို့ဦးအောင်သူယူဆလား
။ဟုတ်ကဲ့ဟိုဒီလိုခင်ဗျာ ကျွန်တော်တို့ချန်ပီယံလို့ခေါ်တဲ့ကိစ္စတစ်ခုခုမှရဟိုရှေ့ထွက်ပြီးတော့တကယ်ဒီဇိုင်းမမတ်လုပ်မဲ့လူမျိုးတွေလိုပါတယ်ဆိုပါစို့ကျွန်တော်တို့ဦးသိန်းစင်အစိုးရအစိုးရလက်ထက်မှာပြန်ကြည့်မယ်ဆိုရင်ဦးအောင်မင်းဆိုရင်လည်းဒါငင်းငိုင်းကိစ္စတွေလုပ်ခဲ့တယ်ဦးစိုးသိန်းဆိုရင်ဒါစီးပွားရေးကိစ္စပေါ့နော်ဆက်သဖြင့်ဟိုဒီလိုမျိုးရှေ့ထွက်ပြီးတော့တကယ်လုပ်မဲ့လူတွေလိုပါတယ်အဲ့တော့ဒေါ်ဆန်းစုကြည်အနေနဲ့ကကျွန်တော်တို့ကလူခွေးဒီမိုကရေစီမှာတော့သူကချန်ပီယံပေါ့ဗျာဆိုတော့အဲ့ဒါဆိုလို့ရှိရင် NLD ပါတီရဲ့မှာဘယ်ပုဂ္ဂိုလ်ကကျွန်တော်တို့စီးပွားရေးကိစ္စကိုတကယ်ချန်ပီယံလုပ်ပါလဲဘယ်သူတွေကတော့ဒါငင်းငိုင်းကြီးကိုချန်ပီယံလုပ်ပါလဲဆိုတော့အဲ့ဒါဟာမျိုးတွေကိုကျွန်တော်တို့ဟိုလောလောဆယ်မှာမတွေ့ရသေးဘူးလို့ပဲဆိုပြရစီကျွန်တော်တို့အဲ့ဒါမျိုးလည်းမြင်နေတယ်ကျွန်တော်တို့ဘယ်သူတွေကတော့တကယ်ဟိုတန်းကြီးအတွက်ဟိုပါခွန်လဲရဟိုဝန်ထမ်းတွေကိစ္စကိုလုပ်ပါလဲဒီကျွန်တော်တို့အုပ်ချုပ်ရေးစနစ်ပြည်ရင်ကြောင်းလေးလုပ်ပါလဲပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါမျိုးတွေကတော့ NLD ကိုယ်တိုင်အစိုးရမှဖြစ်လာပြီဆိုတော့ကျွန်တော်ပြောရဆက်ပါတယ
်တရားစုနေမဲ့တော်ရရှင်တို့ကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ပြည်မျိုးကဥတင်သေးဝင်ပါဥတင်သေးဝင်ကရောNLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာလူထုတွေတိုက်ရဲအကျိုးရှိတဲ့ဘယ်လိုအပြောင်းလဲမျိုးတကယ်ဖြစ်လာမယ်လို့ယုံကြည်ထားပါလဲ
။ဟုတ်ကဲ့ခေတ်ဆက်ဆက်ကမရှိခဲ့တဲ့တရားဥပဒေစိုးမိုးရေးကိုပဲအဲဒီကတော့အဓိကထားကင်တွယ်လိုက်မယ်လို့ကျွန်တော်တို့မြင်တယ်လေ
။ဟုတ်ကဲ့ခင်ဗျာ
။အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့ဒီအခြေခံလူတန်းစားပဲပဲဖြစ်ဖြစ်ကျွန်တော်တို့ကဘယ်လိုစားစားပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတက်ဖို့ဥစ္စာကအဓိကတရားဥပဒေစိုးမိုးမှုပေါ့နော်။ကျွန်တော်တို့တိုင်းပြည်စတင်ပြီးတော့ကျွန်တော်တို့ပြည်ပြည်ခဲ့တဲ့အချိန်ရစပြီးတော့အခုချိန်ကြီးကိုကျွန်တော်တို့အချက်ချာကြတာတစ်ချက်ကိုကြည့်မယ်ဆိုရင်တော့တရားဥပဒေစိုးမိုးမှုဆိုတာဒါကျွန်တော်တို့ NLD ပါတီရော NLD ပါတီရဲ့ဥက္ကဋ္ဌရောဒါတီးပြီးသားဖြစ်တယ်လေ
ဟုတ်ကဲ့ခင်ဗ
ျဒါကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ကိုစတင်ပြီးတော့ NLD အစိုးရတက်လာလို့စတင်ပြီးတော့အပြောင်းအလဲကိုလုပ်မှာကတရားဥပဒေစိုးမိုးမှုလို့ပဲကျွန်တော်မြင်တယ်ဗျာတရားဥပဒေစိုးမိုးမှုတွေ NLD ပါတီကပါတီရဲ့ဘုံထိပ်ပိုင်းအနေပြီးတော့ကျွန်တော်တို့တကယ်တည်းဒီစားကနေကိုသူတို့တောင်းတအောင်ပြောလေဆိုရေးထုတ်မဲ့သဘောမှာလောလောဆယ်ဆယ်ရှိနေတယ်ကျွန်တော်ကလို့ပဲမြင်တယ်လေ
ဟုတ်ကဲ့ခင်ဗျာဒါဆိုရင်တော့ကျွန်တော်တို့ရဲ့ပင်နဲ့ဆွေးနွေးပြီးသူဥအောင်သူငင်းရဲ့သဘောထားနဲ့ဥတင်သေးဝင်းရဲ့သဘောထားတခြားထဲပဲလို့ပဲပြောရမှာပေါ့နော်တရားဥပဒေစိုးမိုးရေးဆိုတော့ဒေါ်မီတန်းရှင်ခင်ဗျာခုနကျွန်တော်တို့အစောပိုင်းကတိုင်းသားကိစ္စအပညာပြောကြပါတယ်ဥအောင်သူငင်းကကဏ္ဍအသီးသီးမှာချန်ပီယံဖြစ်တဲ့လူတွေလူတယ်လို့ပြောပါတယ်ဆိုတော့ဒေါ်မီတန်းရှင်ရဲ့အမြင့်မှာဟလာတိုင်းသားဒေသတွေမှာတိုင်းသားကဏ္ဍဖက်ဒရယ်ပြည်ထောင်စုပုံစံတည်ဆောက်ဖို့ငြိမ်းချမ်းရေးစတဲ့အပြင်ဒါတွေဖြစ်နိုင်ဖို့အတွက် NLD အစိုးရတဲ့လက်ထက်မှာတကယ်ပဲစွမ်းဆောင်နိုင်မဲ့လူတွေရှိလာမယ်ပါလာမယ်လုပ်နိုင်မယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်ရောယုံကြည်ပါရဲ့လား
ကျွန်မမြင်ကြတော့ပေါ့နော်ဒီလိုပူပြောင်းတဲ့ကာလမှာအဟောင်းနဲ့အပြစ်ဆိုနှစ်မျှသွားမှတည်းရမယ်လို့ကျွန်မမြင်တယ်အစ်စ်ကြီးပဲဆိုတော့အရာမရဘူးလို့ကျွန်မမြင်တယ်အဟောင်းကြီးပဲဆိုလည်းအဆင်မပြေဘူးအဲ့ဒီမှာကြတော့တရားဥပဒေကဘယ်လိုပြောမလဲဟိုကင်တာမှာပေါ့နော်အဲ့ဒါအတိချာပေါ့ဥပဒေတို့တရားစီရင်ရေးအတိုင်းကအတိချာပေါ့ဥပဒေပေါင်းတဲမှာပဲတိတိကျကျနဲ့ပေါ့နော်ဘယ်လိုပြောမလဲဆိုရင်သူတွားရမှာပေါ့လူဟောင်းရလူသိရောမျှပြီးတွားရမယ်ဥပဒေနဲ့ကင်တွယ်ရမယ်အဲ့ဒါတော့တွားမှာပဲကြောင်းနေမှုကမှန်ကန်တဲ့ကြောင်းနေမှုဖြစ်မလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့အရှိမကျွန်တော်တို့ပြောသွားတယ်တရားဥပဒေစိုးမိုးရေးကဏ္ဍပေါ့နော်ဒါကျွန်တော်တို့ပြည်နယ်ဆွေးနွေးသူဦးအောင်သူငင်းရဲ့သဘောထားရောခုနကဝင်ဆွေးနွေးသွားတဲ့ဦးတင်သေးဝင်းရဲ့သဘောထားမှာရောတရားဥပဒေစိုးမိုးမှုကဏ္ဍကတော့ပို့ပြီးတော့တိုးတက်လာမယ်ပို့ပြီးတော့ဒိုင်းရိုက်ကိုအကျိုးရှိလာမယ်လို့သူတို့ကယူဆထားကြတယ်ဒေါ်မီတန်းရှင်ရောအဲ့လိုယူဆလား
ကျွန်မကဘယ်လိုပြောမယ်ဆိုရင်ဟိုတရားဥပဒေစိုးမိုးတဲ့နေရာမှာကိုင်းတဲ့နေရာမှာဟိုချင်းတွေကိုကြည့်ရအောင်မထင်လဲတကယ်လို့ပေါ့နော်အတိတ်အပြတ်တက်ကိုင်းမယ်ဆိုလို့ရှိရင်ဒီနိုင်ငံကဟိုဒီစက္ကူမကူကာလမှာဘလို့အပြတ်နာလည်းမလို့လားအတဲတခါအချိန်ဟုံတခါလည်းပေါ့နော်ပြည်ပြည်နဲ့တိုင်းယူတာကောင်းမမလားအချက်တစ်ပြေးချင်းနဲ့ယူရတာကောင်းလားဆိုတာလည်းသုံးတတ်ရအောင်မှာ
တကယ်လို့
အပြင်းထန်တစ်ချက်ထဲယူလိုက်မယ်ဆိုလို့ရှိရင်အချိန်ကတခါတည်းလာလို့ရှိရင်မုံတိုင်းတစ်ခုလိုမျိုးကြားလိုမျိုးဖြစ်သွားဘူးလားဆိုတာလည်းဒါစဉ်းစားတဲ့အခုဖြစ်လာ
စိတ်ဝင်စားစရာပါပဲဥပ္ပံသူချင်းခင်ဗျာကျွန်တော်ကိုယ်တိုင်ရဲ့တွေးကိုယ့်ဘက်တော်ကိုအတွေးနဲ့စဉ်းစားဘူးလားရှိပါတယ်မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးမှာတချို့ကဏ္ဍတွေကဟလာဖြည်းဖြည်းချင်းဖြည်းဖြည်းချင်းပေါ့လေကျွန်တော်တို့ evolution တဖြည်းဖြည်းတွေးတွေးချင်းအပြောင်းလဲပြောင်းလှုပ်သွားလို့ရလှုပ်သွားရမယ့်ကဏ္ဍတွေရှိသေးတယ်တချို့ကဏ္ဍတွေကြတော့အဲ့လောက်အချိန်ယူပြီးတော့တဖြည်းဖြည်းတွေးပြီးပြောင်းလဲရမယ့်ပုံစံပုံပဲနဲ့ဖြုံးဆိုတခါတည်းအောက်ခြေကနေအမြင့်လန်ပြီးတော့ပြောင်းရမယ့်ကဏ္ဍတွေလည်းရှိတယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုကျွန်တော်ကယူဆပါတယ်ဥပ္ပံသူကြီးခုနဒေါ်မီတန်းရှင်ပြောသွားတဲ့အချက်ထက်မှာတရားဥပဒေစိုးမိုးရေးကဏ္ဍကိုအပြင်းထန်ရင်တစ်ချက်တည်းလှုပ်လိုက်ဖို့သင့်မမလားလို့စဉ်းစားစရာရှိတယ်ဆိုတဲ့ကိစ္စမျိုးပြောသွားပါတယ်ဥပ္ပံသူကြီးဘယ်လိုသဘောရလဲ
ဟုတ်ကဲ့ဟိုသမရဦးသိန်းစိန်လက်ထက်မှာပေါ့နော်သူလည်းဒီကြောင်လေးကြီးစားရှင်းသားပါတယ်ဒီလည်းလုတ်ပါတယ်လုတ်တဲ့ခါကျတော့ပြင်ကလောက်ခီးမပေါက်တဲ့ကဏ္ဍတွေလည်းရှိတယ်နောက်တစ်ခါကျတော့ဟိုအောင်မြင်ကလောက် အောင်မြင်တဲ့ခံစားနိုင်လည်းရှိပါတယ်။ဆိုတော့အဲ့တော့ NLD ကျလာတဲ့အနေထားမှာလည်းအလားတူအခြေအနေမျိုးကြုံရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့တော့ခုနပြောသလိုပဲပေါ့နော်။ဆိုတော့အဲ့တော့သမရဦးသိန်းစီကာလမှာလက်ထက်တာ quick win ဆိုခေါ်တဲ့အရင်အမြန်နဲ့ပြကျွန်တော်တို့ညဉ့်ညအောင်နိုင်လို့ရတဲ့ကိစ္စမျိုးတွေဟိုသူတို့စဉ်းစားခဲ့တာမျိုးတွေရှိပါတယ်။ဆိုတာကသမရဦးသိန်းစီကိုလည်းပြောပါတယ်။ AI ကျွန်တော်တို့ကိုကူလောက်ပေါ့နော်ဥပမာပြည့်စုံရရှိအလုပ်ကံရရှိစသဖြင့်ပေါ့ဒီလိုကိစ္စမျိုးတွေမှာကျွန်တော်တို့ quick win ဆိုခေါ်တဲ့ညဉ့်ညအောင်နိုင်လို့ရတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒါကိုလည်း energy တက်ကစဉ်းစားခဲ့တယ်လို့ထင်ပါတယ်။အချို့ကိစ္စတွေကတော့ဟိုလုတ်ချင်တာတော့ဆန္ဒရှိပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ယူရမယ်အောင်မြင်မှုလည်းဆက်နေကိစ္စမျိုးတွေရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့အီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့တော်တော်ရှင်တယောက်ရဲ့ဆွေးနွေးချက်ကျွန်တော်ဖတ်ပြပါမယ်။ NLD အစိုးရတည်တက်လာတဲ့အခါကျရင်ပြည်သူတွေအတွက်ဓာတ်ရဲ့အကျိုးရှိမဲ့အထူးအဆုံနဲ့အမြင့်သာဆုံးပြောင်းလဲလာနိုင်တဲ့ကဏ္ဍတွေကတော့ဆိုပြီးသူကပြောထားတာနည်းနည်းတော့များပါတယ်။တူတာတစ်ခုကတရားဥပဒေစိုးမိုးရေးနဲ့အကျင့်ပြတ်ချဆမှုကဏ္ဍဒါကကျွန်တော်တို့ခုနကတော့ပြောခဲ့တာတော်တော်များများနဲ့တူပါတယ်။ပညာရေးနဲ့ကျန်းမာရေးကဏ္ဍ၊မြေယာပိုင်ဆိုင်မှုကဏ္ဍ၊အလုပ်သမားလေသမားကဏ္ဍ၊အခွန်ကဏ္ဍ၊ကုန်စည်နှုန်းတည်ငြိမ်ရေးကဏ္ဍ၊ပွင့်လင်းမြင်သာမှုမရှိဘဲသဘာဝရင်းမြစ်တွေစီးမဲ့ကမ်းမဲ့ထုတ်လုပ်နေတဲ့ပြဿနာဖြေရှင်းနိုင်ရေးကဏ္ဍအပြင်ဒီလိုနှစ်ပေါင်းများစွာဆောင်ဆိုင်နေရတဲ့ရေအရင်းမြစ်ရရှိနေတဲ့စွမ်းအင်ကဏ္ဍတွေပဲဖြစ်ပါတယ်တဲ့။သူကအမြင်သာဆုံးပြောင်းလဲလာနိုင်တဲ့ကဏ္ဍတွေဆိုပြီးတော့သူပြောတဲ့ကဏ္ဍကတော့တော်တော်လေးများပါတယ်ဆိုတော့ဒေါ်မီတန်းရှင်ခင်ဗျာဒီကဏ္ဍတွေအကုန်လုံးမှာတကယ်လူလူအတွက်အကျိုးရှိတဲ့ပြောင်းလဲတွေဖြစ်လာနိုင်ပါမလား
။ဟုတ်ပါတယ်ကျွန်မအခုဒီလိုတစ်ခုကကျွန်မရတာရှိပါတယ်။အဲ့ဒါကြတော့မြေကိစ္စပါနော်။ဒီလိုစီးပွားရေးကဏ္ဍမှာနိုင်ငံကြောရင်းနှီးမြှုပ်နှံမှုကဏ္ဍမှာပိုင်းရင်းသားမြေတွေကိုရောင်းချနေတဲ့ကိစ္စပါနော်။ဒါတွေကဥပဒေနဲ့တတ်တတ်မှတ်မှတ်လုပ်တည်တယ်။ပိုင်းရင်းသားတွေရဲ့မြေကိုဝယ်တဲ့နေရာမှာပေါ့နော်။ရောင်းဝယ်လုပ်တဲ့နေရာမှာပိုင်းရင်းသားတွေဆန္ဒကိုယူတည်တယ်လို့ကျွန်မမြင်တယ်။ဘာဖြစ်လို့ဆိုတော့ဘိုးရှင်ပေါင်းဆက်ကလေးကအဲ့နဲ့လဲပြီးတော့ကာကွယ်ထည့်တဲ့ဒီမျိုးတွေကိုပတ်စံနဲ့ပေါ့နော်ဟိုဘယ်ဘာမှမဟုတ်တဲ့ပတ်စံလေးနဲ့ဒီမျိုးတွေဆုံးရှုံးသွားတာအိုင်းလာတွေလည်းအယံမိနာတယ်ဒီကဏ္ဍကိုထိုက်ပြီးတော့စဉ်းစားပြီးတော့ဥပဒေတစ်ခုနဲ့လည်းတတ်မှတ်မှတ်လုပ်တည်တယ်လို့ကျွန်မမြင်တယ်ဒါကာကွယ်မှုအိုင်းလာတွေရဲ့ကဏ္ဍကိုကာကွယ်စီခြင်းနဲ့ဒီဘောကိုဒါကတော့မဖြစ်မလေလောက်ရမယ်ကိစ္စတစ်ခုလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ဥပဒေချင်းခင်ဗျာဒီတရားဥပဒေစိုးမိုးရေးပေါ့လေခုနတော်တော်ရှင်နောက်ဆုံးကျွန်တော်အီးမေးလ်ကဖတ်ပြတဲ့တော်တော်ရှင်ကကဏ္ဍတော်များများတိုးတက်ဖို့တိုးတက်မယ်လို့သူမျှော်လင့်ထားတယ်ဆိုတော့ကျွန်တော်ဒီနေရာမှာတစ်ချက်စဉ်းစားမိတာကတရားဥပဒေစိုးမိုးရေးကဏ္ဍတကယ်တိုးတက်ပြီတကယ်ပြောင်းလဲပြီဆိုကြပါစို့အဲ့ဒါကအခြေခံလူထုပေါ့လေဒီမှာပြည်ကတိုင်းရင်းသားပြည်သူလူထုတွေလက်တွေ့ဓာတ်ရိုက်တကယ်ခံစားရမလားကျွန်တော်ဘာတွေးမိတယ်လဲဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာပြောင်းလဲတွေအများကြီးဖြစ်ပါတယ်ဒါဘယ်သူမှငြင်းလို့မရပါဘူးဒါပေမဲ့အဲ့ဒီအပြောင်းလဲတွေက top down ပေါ့နော်အပေါ်ကလာတဲ့အပြောင်းလဲတွေအောက်ကနေသွားတဲ့အပြောင်းလဲမဟုတ်တော့လူလူတိုင်းရဲ့လက်တွေအကျိုးမခံစားရဘူးလို့ဝေဖန်တဲ့အတွေကအများကြီးပဲရှိခဲ့ပါတယ်ဆိုတော့အတမျိုးအခြေအနေကိုကြော်လွန်နိုင်ပါမလားဦးအောင်သူနေ
ကျွန်တော်မြင်ရတော့ဟိုတချို့ပြည်သားတွေမှာအခြေရောက်မယ်လို့ထင်ပါတယ်ဥပမာအဖြစ်ကျွန်တော်တို့ပြည်သူအများကြီးပေါ့နော်ဆို perception ပေါ့ကျွန်တော်တို့ကတိုင်လိုက်တယ်တိုင်လိုက်တဲ့အခါမှာကျတော့အစိုးရကဒါကိုနားထောင်တယ်ချက်ချင်းအရေးယူပေးတယ်ဆိုတော့ဒါမျိုးဆိုလို့ရှိရင်ပြည်သူကဒီနေ့ပြရတဲ့ဒီကကကျင်းပ်ပါလိမ့်မယ်။ဆိုတော့ကျွန်တော်မြင်ပါလဲတချို့ကိစ္စတွေကဟိုတိုင်မိမဲ့လေချက်ချင်းအရေးမယူနိုင်တဲ့ကိစ္စမျိုးတွေလည်းရှိပါလိမ့်မယ်။ဆိုတော့အဲ့တော့အရေးကြီးတာကဒီပြည်သူတွေကတိုင်တယ်အစိုးရဘက်ကအရေးယူရဆိုတော့ complete mechanism ပေါ့နော်။ဆိုတော့အဲ့ဒါကဒီကြားထဲမှာအရေးကြီးလာလိမ့်မယ်လို့ယူဆပါတယ်။ဆိုတော့ဒါကိုလက်ရှိပြက်လာတဲ့ energy အစိုးရဘက်ကဘယ်လိုမျိုးဆောင်ရွက်နိုင်မလဲပေါ့နော်။ဆိုတော့ဒီကိစ္စတွေကအရေးကြီးမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့အဲဆွေးနွေးမဲ့သူတို့ထပ်ပြီးတော့ဖိတ်ခေါ်ပါမယ်ခင်ဗျာဆလိုင်းဘွေကိုဆလိုင်းဘွေကိုကရောလူသူအတွက်ဓာတ်ရိုက်အကျိုးရှိတဲ့ဘလူကဏ္ဍမျိုးမှာအပြောင်းလဲဖြစ်လာမယ်လို့ယူဆထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဟောတရားဥပဒေစိုးမိုးရေးနဲ့တခါတည်းတက်တဲ့ဥစ္စာကဟိုအချင်းချင်းဆက်ဆံမှုနဲ့အကြီးလေးဆောင်မှုအခုအစိုးရထက်ပုံမှုဒီလိုမှတိုက်ချက်နိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်ဒါတီတူလူသူရဲ့အဓိကလို့အချက်ဖြစ်တယ်ဆိုတော့ဒါတော့ဒီကောင်းလာမယ်လို့ကျွန်တော်မြင်တယ် now တခုကဒီတိုင်းသားလေနေကန်တိတခချုပ်မင်းဗေနီယာမှာဒေါအောင်ဆောင်စုကြည်ကိုတည်းဥဆောင်နေဆိုရင်တော့အခုအစိုးရထက်ပိုကောင်းအောင်လုပ်နိုင်ရလိမ့်မယ်လို့ကျွန်တော်အမှန်လေးနဲ့ဘာကြောင့်လဲဆိုတော့အပြင်တက်ဆက်ဆံမှုကပိုပြီးတော့မှတိုက်ဖြတ်လို့ရမလဲဆိုရင်ဒီအစိုးရဖက်နေဆိုတော့ဝန်ကြီးဒီသာစအကြီးကြီးဒီအားလုံးက LED ထဲကများတော့ဖြစ်ဖြစ်နေဆိုတော့အဲ့လေဒီတို့အမဒီကတိတိဝန်ကြီးခလာနေဝန်ကြီးတွေဖြစ်ဖြစ်လို့စုရဲ့မင်းနဲ့ပဲအကုန်လုံးပြက်လာကြတယ်ဆိုတော့လို့စုရဲ့မျက်နှာကိုထောက်ပြီးတော့ဘာမှ ခိုးချင်နေပြီးတော့မှခိုးရမှာမဟုတ်ဘူးဆိုတော့အချိပိုင်းကနေစပြီးတော့မှဆန်ပြတ်နေနေပြီးဟိတ်ဆိုရင်တော့ဒီအောက်ချေဝန်ထမ်းကြီးကတော့လုပ်ရမှာမဟုတ်တယ်လို့ကျွန်တော်မြင်တယ်ဆိုတော့အခန်းကဏ္ဍတစ်ခုမှတော့ပုံမတိုးသေးလားလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ slide ဝေကိုအမြဲစိတ်ဝင်စားစရာကောင်းတယ်ဆွေးနွေးကြပါဦးအောင်သူငယ် slide ပုံကိုပြောထားတဲ့အထက်မှာဒေါ်စုကိုတိုင်ကဆန်ပြတ်နေနေသူကဟာလာအချင်းပြတ်ချဆမှုကင်းစွာသူကလှုပ်သွားမယ်ဆိုတော့ဗမာပြည်မှာဒီလိုခေါင်းဆောင်မျိုးကျွန်တော်တို့နှစ်ပေါင်းများစွာကင်းဝင်နေတာကြာပြီလို့ပြောရမှာပါเนาะဒါတေချာတဲ့အချက်ပါဆိုတော့ခိုးကျင်တာတိုင်းခိုးကျင်တာတော့ခိုးရဲကြမှာမဟုတ်ပါဘူးလေဆိုတော့အချင်းပြတ်ချဆမှုနဲ့အာဂရလေဆမှုကိစ္စတကယ်ပဲရော့သွားမယ်အလားလာရှိတယ်လို့ဘောတင်းမြင်လာဒါရော့သွားရင်လည်းပဲတိုင်းပြည်ရဲ့ဘန်ဒါတွေအခွန်တွေငွေကြေးတွေအများကြီးထွက်လာနိုင်တာပဲလေ
ဟုတ်ကဲ့ဟိုတခုရှိတာခုနရှင်းပြတဲ့အချက်မှာပေါ့နော်ကျွန်တော်ယူဆလာတာတော့ဟိုခေါင်းဆောင်ကိုရဲ့အခန်းကဏ္ဍအရေးကြီးပါတယ်
ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်ရှင်းပြခြင်းနာကတော့ institution လို့ခေါ်တယ်ကျွန်တော်တို့စနစ်ကျွန်တော်တို့ရဲ့ဖွဲ့စည်းရပုံကျွန်တော်တို့ရဲ့ကျန်တဲ့ရန်ရည်အရေပေါ့နော်ဆိုတော့အဲ့ဒီကိစ္စလည်းအရေးကြီးပါလေလို့ကျွန်တော်ထင်ပါတယ
်ခေါင်းဆောင်မှုဟုတ်ကဲ့
ကျွန်တော်ပြင်အောင်ပဲလို့ထင်ပါတယ
်ဟုတ်ကဲ့ခေါင်းဆောင်မှုကအရေးကြီးတယ်လို့ဖွဲ့စည်းပုံတွေဒီအရာတွေကိုအကောင့်ထည့်ဖို့မဲ့ဟလာရန်ရည်အရေဒါတွေကလည်းပဲအရေးကြီးတယ်ဒါမှသာလျှင်တကယ်တိုးတက်ဖို့တကယ်ပြောင်းလဲဖို့ဆိုတာပိုထိရောက်မှာပေါ့နော်ခေါင်းဆောင်မှုဆိုတာကြီးပဲနဲ့လည်းမပြီးဘူးပေါ့ဆိုတော့ဒေါ်မီတန်းရှင်ကရောခုနပြောတဲ့အချင်းပြတ်ချဆမှုအာဂရိလိုက်ဆမှုနဲ့ပတ်သက်ပြီးတော့အရင်ဗမာပြည်မှာမရှိခဲ့ဘူးတဲ့အခြေအနေမျိုးထိအပြောင်းအလဲဖြစ်သွားနိုင်တယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်ယူဆပါသလားခင်ဗျ။အ
မှန်ရင်ကြတော့တရှင်နဲ့အုပ်ချုပ်မှုတရှင်နဲ့တရားစီရင်မှုဖြစ်ဖို့ဆိုတာကဝန်ထမ်းများကိုသူ့စာဝတ်နေရေးလာစာလုံးလုံးလောက်လောက်ပေးရပါမယ်။သူ့မှာစာဝတ်နေရေးအစီအစဉ်မှာလုပ်ငန်းကိုတာဝန်ကြီးကြီးထမ်းဆောင်နိုင်မှာဖြစ်တဲ့အတွက်ဒီကန္တမှာဝန်ထမ်းတွေကိုလာစာတိုးပေးမယ်။လာစာဆိုရင်လုံးလုံးလောက်လောက်ပေါ့နော်။ကြောင်းစိတ်ပါသေးလဲဒီခေတ်ကအများကြီးရှိနေဆိုတော့အဲ့ဒါသူတို့ဘက်ကငဲ့ငဲ့ညာပြီးလုပ်မယ်ဆိုလို့ရှိရင်ဒီချစာမှုကန္တလို့ပြောင်းနိုင်လို့ကျွန်မမြင်ပါတယ်
ဟုတ်ကဲ့လာစာတိုးပေးမယ်ဆိုတော့မာမီမာကလည်းပဲအစိုးရဝန်ထမ်းတွေလာစာတိုးမယ်လို့ပြောလိုက်တစ်ဖက်ကလည်းကုံစင်းတို့ကလိုက်တက်လိုက်ဆိုတဲ့ခါကျတော့တိုးပေးတာကလိုက်လေဝေးလေပြေးလေဖြစ်နေတာမျိုးများမဟုတ်ဘူးလားခင်ဗျာ
အဲ့လိုမျိုးလည်းမဟုတ်ပါဘူးကျွန်တော်မြင်တာဗတ်တကယ်လုပ်လို့ရှိရင်တကယ်ဖြစ်မှာပါ
ဟုတ်ကဲ့ဟိုစာဝန်ကြီးရေးအစီအပြောင်ဆိုတဲ့ခါကျတော့လည်းတိုင်းပြည်ကချမ်းသာတဲ့နိုင်ငံလည်းမဟုတ်အကျွေးတွေကလည်းတင်းဟိုလူလူကလည်းပဲရုန်းကန်နေရတယ်ဆိုတော့အားလုံးအတွေ့တကယ်ပဲစာဝန်ကြီးအစီအပြေဖို့ဝန်ထမ်းအားလုံးနဲ့စာဝန်ကြီးအစီအပြေအောင်လုပ်ပေးဖို့ဆိုတာကရောလက်တွေ့မှာဖြစ်နိုင်ပါမလားခင်ဗျာ
ကျွန်မထင်တာကြတော့လုပ်ပေးနိုင်လို့မြင်တယ်ဘာဖြစ်လဲဆိုတော့ဒါကနိုင်ငံဖြစ်စီနေကိုလုပ်တဲ့နေရာမှာတခြားဒီစစ်တပ်မှာပုံမဲ့စရိုက်တွေကိုဒီဝန်ထမ်းတွေကိုစုပုံပေးလိုက်မယ်ဆိုလို့ရှိရင်ဒါကတော့ပြည်လည်လို့ထင်တာပါပဲ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်အချုပ်အနေနဲ့ပြည်နယ်ဆွေးနွေးသူနှူရဲ့နောက်ဆုံးသဘောထားကိုတည်ပြရစီနှစ်သစ်မှာအစိုးရတည်တက်မယ်အခုလက်ရှိပြီးခဲ့တဲ့9နှစ်တာတက်တန်းကာလအထက်ပို့ပြီးတော့လူတွေအတွက်အကျိုးရှိတဲ့ရေပုံရပေါ့လေလူတွေအတွက်ပို့ပြီးတော့ဓာတ်ရိုက်လက်တွေ့လူတွေခန်းစားနိုင်တဲ့တိုးတက်မှုမျိုးဖြစ်လာလိမ့်မယ်လို့ရေပုံရအဖြစ်ကျွန်တော်တို့ယုံကြည်နိုင်ပါသလားပြောနိုင်ပါသလားဦးအောင်သူငယ
်ရေပုံရပြောမယ်ဆိုရင်တော့ဟိုပြည်သူလူထုကပို့ချင်တဲ့ဟိုရှိလာအောင်လုပ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့တော်မီတန်းရှင်ကရော
ဟိုတမမြင်ကြတော့ဒီလူပြောမယ်ဆိုအမျိုးသမီးကန္တာတစ်ခုကဒီနေရာမှာဆွေးနွေးတာမပါလိုက်ပေါ့နော်ကန္တာအသီးကြီးမှာအမျိုးသမီးတွေအမျိုးသမီးကန္တာကိုအများများထည့်ပေးရမယ်ဒါမှနိုင်ငံတိုးတက်ပြောင်းလဲတဲ့နေရာမှာစိတ်မှနဲ့ဟိုလူပြောမယ်ဆိုရင်စိတ်မှနဲ့ပြောင်းလဲမှုပေါ့နော်ဟိုမိခင်မေတ္တာရှိတဲ့မေတ္တာတရားလွှမ်းမိုးတဲ့ပြောင်းလဲမှုမျိုးဖြစ်နိုင်မယ်လို့ကျွန်မမြင်တယ်အဲ့ဒါကြောင့်ကန္တာအသီးကြီးမှာအမျိုးသမီးတွေဖြစ်နိုင်ဆုံးထက်ဝက်နောက်ဟိုပေါင်းရင်နိုင်အောင်ပေါ့နော်ဒါကအစိုးရကစီစဉ်ပေးတည်လို့လေကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့နှစ်ဟောင်း2015ခုနှစ်အတွက်စနေတဲ့လီလိုင်းအစီအစဉ်ကဒါဒီနေ့နောက်ဆုံးပါပဲ2016နှစ်သစ်မှာလဲဒါရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတော့တိုင်းပြည်ကောင်းအောင်ကောင်းကျိုးပြောဆိုကြပါစို့အုံးလို့ပြောကြရနေပဲဒီကနေ့အစီအစဉ်ကိုဒီမန်ဒီကုန်းချိုးပြရစီဦးအောင်သူငယ်ဒေါ်မီတန်းရှင်ပါဝင်ဆွေးနွေးပေးသူနားဆင်သူတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြကြသိန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုသောတာရှင်နေအတွက်နှစ်ဟောင်းကုန်လို့နှစ်သစ်ကူကန်ဒီအချိန်တိုင်းထုတ်လွှင့်ပေးနေကြတေးလက်ဆောင်အလှဲကိုရောက်လာပါပြီ။တေးသန်ရှင်အစိုးရစိုင်းတီဆိုင်ရဲ့ဒီဇင်ဘာနှစ်နှစ်ခင်းကိုအတူတူနားဆင်ကြရအောင်ပါရှင်။
matiya phit lein me min ye ko ye di salam go ko si ko nga ye ke ja song ya nan ten de che a ku lo ne ne lue ta pwe pwe cha de che yau la di ye cha ro le ye me ya ne ve lan kwe ge ja de ye sa man na ne ke men da di ya ye a ma ti ya ne ya ha ne ma kwe ge chey manaung de ke ka ya ta la ze che ze mana ne ke hen lwan ta ye amat ya ne ya ha saung ma twin ke nwe u ma pyaung ke ta ka ya ta la ze che ze mana ne ke
တန်ရတနင်းတွင်နေမနေ့ပိုင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာမနေ့ပိုင်းအစည်းအဝေးတွေအဆုံးသတ်ပါတော့မယ်ရှင်။ဒီမနေ့ဖက်အစည်းအဝေးအဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလဲကြီးညာပေးပါအောင်မယ်ရှင်
။ပြီးခဲ့တဲ့လတုန်းကလူပေါင်း100ကျော်သေဆုံးခဲ့တဲ့ကချင်ပြည်နယ်ဖားကန်မြို့နယ်မှာတောက်ကြံလေးကအမေစာပုံထပ်ပြီးပြိုချခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူပေါင်း50ကျော်အမေစာပုံထဲမှာပျောက်ဆုံးနေပါတယ်။ဒီပျောက်ဆုံးနေသူတွေကိုအခုထိရှာဖွေနေဆဲပါ။ Christmas နေ့ညနေ 3:00 ခွဲမှာဥရုချောင်းအနောက်ဘက်ကန်ဖားကတ်မြို့နယ်ချမ်းစုကျေးရွာအနီးကကြောက်စင်းတူဖော်ရီကုမ္ပဏီတွေမြေစာသွင်းတဲ့နေရာမှာမြန်မာတကောင်းကုမ္ပဏီရဲ့မြေစာပုံပြိုချခဲ့တာဖြစ်ပါတယ်။ဒီမြေစာပုံဟာအရင်လူပေါင်း114ဦးသေဆုံးခဲ့တဲ့တစ်တုံးလုံးမြေစာပုံနဲ့ကပ်ရဲ့မြေစာပုံပါ။Christmas ကာလမှာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကခရစ်ယာန်ရွာတွေကိုမွတ်စလင်တပုံတွေရဲ့တိုက်ခတ်မှုတွေအတွက်အနည်းဆုံး14ဦးသေဆုံးခဲ့ရပါတယ်။ BIFF လို့ခေါ်တဲ့ဘန်ဆာမိုရိုအစ္စလာမ်လူ့မြောက်ရေးတိုက်ပွဲဝင်သူများအဖွဲ့ကတပုံတွေရဲ့ပစ်ခတ်မှုကြောင့်ခရစ်ယာန်ရွာသား9ဦးသေဆုံးခဲ့ရပါတယ်။အစိုးရတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်သေဆုံးခဲ့ရတဲ့တပုံ9ဦးတဲ့မင်းပါဝင်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။ဆီးရီးယားမြို့တော်ဒမတ်စကပ်စ်နားကထောင်းနဲ့ချီတဲ့ဂျီယက်တိုက်ခိုက်ရေးသားတွေဖယ်ခိုင်းဖို့အတွက်ကုလဂျောင်းဝင်ဆောင်ရွက်ပေးနေတဲ့စီစဉ်ဟာဒီစစ်သွေးကြော်ရီအန်ယက်ကင်းနဲ့လမ်းရောက်အောင်အာမခံပေးနေတဲ့သူတို့ခေါင်းဆောင်တောက်ကြံတွေကတေဆုံသွားတဲ့အတွက်အနှောက်အယှက်ဖြစ်စေမယ်လို့ဆီးရီးယားအရေးဆောင်ကြည့်နေသူတွေကပြောပါတယ်။အီရတ်နိုင်ငံမှာလွန်ခဲ့တဲ့9လလောက်က IS စစ်သွေးကြော်ရီတန်းလက်ဆုံးရှုံးခဲ့တဲ့ရမာဒီမြို့ကအစိုးရရုံးဝန်ကိုပြန်ပြီးသိမ်းပိုက်နှံဖို့တပတ်လုံးထိုးစစ်ဆင်နေတဲ့အီရတ်တပ်တွေကအခုအချက်ကြာကြာတဲ့အတွင်းဝိုင်းအပိုင်းထိရောက်ရှိနေပြီဖြစ်ပါတယ်
။တနင်္ဂနွေနေ့မနက်ပိုင်းနောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကဥစာမိုးဝေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွားညိုပါ။
This program has come to you from the Voice of America, Washington.